ဒီနေ့သာသနာတော်နှစ်2562ခုဩဇာတကိ1389ခုသတင်းကြိုလာပြီးကျော်နေ့ရက်မင်္ဂလာရှိတဲ့ညချမ်းခါကာလမှာရန်ကုန်တိုင်းဒေသကြီးလက်ကူးမြို့နယ်ရွှေမန်းတင်ကျေးရွာတစ္ဆာရွှေစီကျောင်းလိုက်တွင်မှဆင်းရဲကျင်းပကြတဲ့ငါရတတရားစခန်းသစ္စာဖျားရှင်ကိုရမြတ်ကြီးဟောကြားတော်မူခဲ့တဲ့မဟာတတိပဋ္ဌာနသုတ်တံဒေသနာမှာလာရှိတဲ့ဤနာများနဲ့အညီရှင်းချင်ကြိုးကိုအထောက်ကြဖို့မြင့်မြတ်တဲ့ရည်ရွယ်ချက်ဖြင့်ရောက်ရှိလာကြတဲ့အလုံးသောတရားမပေါင်းသူတော်ကောင်းတို့ကိုအရင်တို့ဒီကနေ့ညမိမိတို့စူးစမ်းအထောက်နေတဲ့ဒီတတိပဋ္ဌာန်ဘာဝနာလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့များစွာအထောက်အကူပြုစီမဲ့ဆက်ဆက်ပြီးတော့ကြည့်တော်เสียစဉ်းစားเสียဘုသောကောင်းမှုတွေတိုးပွားเสียအများကြီးအကြောင်းတရားတွေရှိတဲ့ဒေသနာတစ်ပုဒ်ကိုဒီကနေ့ညပြောဖို့စိတ်ကူးထားပါတယ်အဲ့ဒါဘာလဲဆိုတော့ဥရှင်တို့ခௌတကနိကေသုတ္တနိပတ်ပါဠိတော်မှာလာရှိတဲ့ပါရယနာဝတ်ဆိုတာတော့အလွန်ရှိလျားတဲ့ဂါထာပေါင်းများစွာစုစည်းပြီးတော့မှတ်တမ်းတင်ထားတဲ့သုတ္တအရှိကြီးတစ်ပုဒ်ရှိတယ်အဲ့ဒီပါရယနာဝတ်ကိုဒီကနေ့ညအနေငယ်များကောင်းထုတ်ချက်ချပြီးတော့ပေးသဘောင်တရဘောင်တို့ကိုအရင်တို့ပြောပါမယ်ပါရယနာဆိုတာနော်တစ်ဖက်ကန်းကိုရောက်စေတဲ့တရဘောင်တရားတွေကိုယဉ်ညွန်းတာပါရဆိုတာတစ်ဖက်ကန်းနိဗ္ဗာန်ကိုပြောတာပေါ့နော်ဒီပါရယနာသုတ်တမလာရှိတဲ့အကြောင်းအရာတွေကနော်ဘယ်အကြောင်းအရာကိုအရင်တို့ပြောပြခြင်းလို့ဆိုတော့ရသော်ဖျားလက်ထက်ကဘာဝရီဆရာကြီးဆိုတာရှိတယ်။အဲ့ဒီဘာဝရီဆရာကြီးမှာတပည့်ကြီး16ယောက်လည်းရှိတယ်။တပည့်တယောက်တယောက်စီမှာတပည့်ပေါင်း1000စီလည်းရှိတယ်လို့ဆိုတယ်။အဲ့တော့နောက်တော့အဲ့ဒီတပည့်ကြီး16ယောက်ကရသော်ဖျားထမောက်ရောက်ပြီးတော့သူတို့တိလို့တဲ့ပြဿနာတွေကိုမေးတာ။အဲ့ဒါတွေကိုရသော်ဖျားကသူတို့ရဲ့အကြိုက်စရိုင်းနဲ့ကိုက်ညီအောင်နောက်အပြေပြေးတဲ့အခါမှာအလုံးရဟန္တာဖြစ်ကြတယ်လို့ဆိုကြပါစို့ဘာဝရီဆရာကြီးရဲ့တူဖြစ်တဲ့ပိင္ကိယဆိုတဲ့လူလင်ကလွဲလို့ကျန်တဲ့အလုံးရဟန္တာဖြစ်ကြတယ်အဲ့ဒီတပည့်16ယောက်မေးထားတာတွေကနောက်အဇိတလူလင်မေးတဲ့မေဂွန်းတွေကကောင်းထုတ်ချက်ရဲ့မောဟရာဇာလူလင်မေးထားတဲ့မေဂွန်းနဲ့အပြေဒါဝဒင်းနေ냐ဥယျင်တို့ကောင်းထုတ်ချက်ကလေးချပြီးတော့ပြောပါမယ်။လက်သူတို့ရဲ့မေးထားတဲ့မေးခွန်းနဲ့မြတ်စွာဘုရားရဲ့အဖြေတွေကိုဥယျင်တို့မပြောသေးခင်မှာနောက်သူတို့ရဲ့ဇလံကလေးပေါ့လေ။သူတို့ရဲ့ဖြစ်စဉ်ကလေးဒါလည်းနည်းနည်းစိတ်ဝင်စားတဲ့အကောင်လို့နေတဲ့အနေနဲ့မှတ်သားကြည့်မယ်ပေါ့နော်။မြတ်စွာဘုရားလက်ထက်ကကောသလမင်းကြီးဆိုတာပေးတဲ့ဘောင်တတော်ကောင်တို့အားလုံးကြားဘူးလေနော်။အဲ့ဒီကောသလမင်းကြီးရဲ့ပါကမဲတော်ကနမဟာကောသလမင်းကြီးလို့ခေါ်တယ်။အဲ့ဒီမဟာကောသလမင်းကြီးမှာပညာရှိသူခမေအမတ်ကြီးတယောက်ရှိတယ်။ဘာဝရီလို့အမည်ရတယ်။အဲ့တော့နောက်တော့မဟာကောသလမင်းကြီးနဲ့ရဆန်းကံတော်ကုန်တဲ့အခါကျတော့သာဖြစ်တဲ့ပတ္တိနေရီကောသလကရှင်မင်းဖြစ်တယ်ပေါ့။အဲ့ဒီတော့လည်းပဲဒီဘာဝရီဆရာကြီးကဒီရှင်မင်းငယ်လေးကိုနော်ဆရာအနေနဲ့တော့၎င်းဖခင်အရာမှာနေရတော့၎င်းသူလမ်းညွန်မှုထင်းကြောင်းမှုပြုတ်ပေးတယ်ပေါ့နောက်တော့မင်းသားငယ်ငယ်လေးကိုခါစားရတာသူကအသက်အရွယ်ကလည်းကြီးပြီဆိုတော့အဲ့ဒီပတ်သိနေတဲ့ကောသလမင်းကိုခွင်တောင်းပြီးတော့သူယသိဝတ်သွားတာအဲ့လိုယသိဝတ်တဲ့အခါကျတော့သူ့ရဲ့တပည့်တွေနော်သူ့ရဲ့လူဘဝတုန်းကတပည့်တွေရှိတယ်အဲ့ဒီတပည့်တွေကလည်းပဲသူရဲ့လမ်းစဉ်ကိုလိုက်ပြီးတော့သူ့ကိုကြည်ညိုတဲ့အတွက်ကြောင့်လိုက်ပြီးတော့ယသိဝကြ။အဲ့တော့တပည့်ကြီး16ယောက်ရှိတယ်။အဲ့ဒီတပည့်ကြီး16ယောက်မှာလည်းတယောက်တယောက်လည်းရင်တပည့်1000စီ1000စီရှိတယ်။အလွန်များတယ်ပေါ့နော်ပရိသတ်က။အဲ့ဒါအစတုန်းကတော့မင်းနန်းတို့နဲ့မင်းကြီးမွေးမှာရှိတဲ့ဘင်းကြီးပိုင်တဲ့ဥယျာဉ်ထဲမှာသူတို့နေကြတာ။နောက်တော့မြို့နယ်နေရွာနဲ့နေတော့နေရထိုင်ရတာစိတ်ငြိမ်မှုမရှိဘူးချမ်းသာမှုမရှိဘူးဆိုပြီးတော့အဲ့ဒီဘာဝရီဆရာကြီးကောင်းဆောင်တဲ့ရတိပေါင်းများစွာ။နော်မင်းကြီးဒီခွင့်ပန်ပြီးတော့နော်သူတို့လူတွေနဲ့ဝေးတဲ့နေရာ เนาะโกราวรีมิ่ซอดาရှိတယ်အဲ့ဒီမြစ်အစုံကကျွန်းကြီးတကျွန်းမှာသွားပြီးတော့သူတို့နေကြတာနောက်အသီးနှံနေစိုက်လို့ပြိုးလို့လည်းအလွန်ကောင်းတဲ့တာယာဝါပြောတဲ့ကျွန်းကြီးတကျွန်းမှာသူတို့သွားပြီးတော့နေကြတာအဲ့ဒါသူတို့ကိုကြည်ညိုလို့သူတို့ကိုပြုစုလှုပ်ကြွေးဖို့နောက်ဒကာဓမ္မတွေကလည်းအများကြီးလိုက်သွားတယ်လို့ဆိုတယ်လောက်တိများတော့ဆိုတော့အဲ့ဒီရတဲ့တွေကိုပြည့်စုံလှုပ်ကြွေးဖို့လိုက်သွားကြတဲ့လူတွေကအဲ့ဒီမှာရွာတဲပြီးတော့နေလိုက်တာရွာကြီးတေဟာနောက်အဲ့ဒီရွာဘလောက်ကြီးအောင်ဆိုလို့ရှိရင်အခွန်တသိန်းတောင်ထွက်တယ်လို့ဆိုလေနောက်တစ်နှစ်တစ်နှစ်ကိုအခွန်တသိန်းထွက်တယ်အဲ့ဒီရွာသားမှာဒီရွာမှာရှိတဲ့ရွာသားတွေကဒီထွက်လာတဲ့အခွန်ကိုကောသလမင်းကြီးတွေကိုသွားပြီးတော့ဆက်သားတော့ကောသလမင်းကြီးကအေးဘာဝရီဆရာကြီးကိုသာမင်းတို့လှူလိုက်ပါသူ့ရဲ့ဆရာတော်ခဲ့တာကိုအဲ့ဒါနဲ့ရွာသားတွေကသူတို့ကိုးကွယ်တဲ့အဲ့ဒီဘာဝရီရတိဆရာကြီးကိုပဲလှူကြတယ်သူတို့ဘာဝရီရတိဆရာကြီးကငါတော်ပြီဒီပတ်စံတင်ငါမလို့ခြင်းဘူးပေါ့ငါတို့ဘာမှအသုံးမကျဘူးအဲ့တော့ရွာသားတွေကဘာပြောတော့ဆိုတော့ဆရာကြီးတဲ့ဆရာကြီးအသုံးမလို့တော့လည်းပဲမရှိစင်းရဲ့နွမ်းမတဲ့ပုံကိုယ်တွေကိုပေးရတာပေါ့လှူရတာပေါ့ဒါကြောင့်ယူထားစီခြင်းပါလေအဲ့ဒါကပြဿနာဖြစ်မှပြီးရင်ဟုတ်လားအဲ့လိုပြောတဲ့အခါကျတော့ဆရာကြီးကအေးအဲ့လိုဆိုရင်လည်းဟုတ်ပြီဆိုပြီးတော့နောက်တစ်နှစ်တစ်နှစ်ကိုအစပြားတစ်သိန်းတစ်သိန်းကျွာသားတွေကအခွန်ဖြစ်တဲ့ဆက်သမဲ့ငွေကိုရသေးဆရာကြီးကအလှူခံတယ်ပြီးတော့မရှိဆင်းရဲတဲ့နွမ်းမတဲ့လူတွေကိုတစ်နှစ်တစ်ကြိမ်အလှူကြီးအတန်းကြီးပေးတယ်ပေါ့အဲ့ဒီအစပြားတစ်သိန်းကိုဒီလိုနဲ့ဦးဇင်းတို့ချမ်းချမ်းသာသာနေလာရင်းနဲ့တစ်နှစ်မှာတော့လူကြီးတန်းကြီးပြေးပြီကလာလက်ထဲမှာပိုက်ဆံတပြားမှမကြံတော့တဲ့အချိန်မှာလူလိန်ပုံနာတယောက်ရောက်လာတယ်။ရောက်လာပြီးတော့သူ့ကိုအစပြား900ပေးဖို့တောင်းတယ်။အဲ့လိုတောင်းတဲ့အခါကျတော့ဘာဝတိဆရာကြီးကပုံနာကိုမပြန်ပြောလဲဆိုတော့အခုမှလူတန်းပြီးကလာဖြစ်တဲ့အတွက်ကြောင့်သူ့လက်ထဲမှာပိုက်ဆံတပြားမှမရှိတော့ဘူး။ဒါကြောင့်နောက်နေ့ဆိုလို့ရှိရင်စောစောစီစီမလူခင်မတန်းခင်မှာရောက်အောင်လာခဲ့ပါငါပေးပါမယ်။အဲ့တော့ပုံနာကသူ့ကိုမပြီးခြင်းလို့လိန်နေလို့ထင်တာအဲ့ဒါနဲ့ဘာလုပ်လဲဆိုတော့အဲ့ဒီပုံနာကမဆရာကြီးကိုချိန်ချောက်တယ်အဲ့ဒီအချိန်မှာဘာဝတိဆရာကြီးကအသက်120တောင်ရှိနေတယ်ဘလို့ချိန်ချောက်လဲဆိုတော့နောက်နောက်ချီးတွေနဲ့မြေစာပြစ်တယ်ပြစ်ပြီးတော့ပန်းနီနီတွေကိုဖြန့်ကျဲပြီးတော့သူ့ရဲ့ကြရားအိုးထဲမှာရည်တွေထည့်လာတာရှိတယ်အဲ့ဒီရည်တွေနဲ့ခြေထောက်ကိုလောင်းပြီးတော့သူ့ရဲ့ခြေတော်ကိုသူ့လက်နဲ့ပြန်ဆုပ်နေပြီးတော့နှုတ်ကနေတွတ်တွတ်ရွတ်တယ်တဲ့မန္တန်ရွတ်တဲ့ပုံစံမျိုးအလကအဲ့ဒါကသူကချင်းချောင်းနေတာနော်ပြီးတော့နှုတ်ကဂါထာတပုတ်ရွတ်ပြီးတော့သူချင်းစားတိုက်တယ်တဲ့ဘလို့ချင်းစားတိုက်လဲဆိုတော့ငါ့ကိုအသက်ပြား900မပေးတဲ့ဟောဒီယတိကြီးဥပေါင်း80ခွဲပြီးတော့သေပါစေနော်တော်တော်ဆိုးတဲ့ပုံနာအဲ့လိုမျိုးချင်းစားတိုက်တဲ့အခါကျတော့ပါဝတိဆရာကြီးကအသက်ကလည်းကြီးပြီဆိုတော့ဩစိတ်မချမ်းသာတဲ့အာယုံတွေတွေ့ရတယ်ကြုံရတယ်အဲ့ဒါနဲ့ तू စိတ်မချမ်းသာဘူးညကျတော့အိတ်မပြောငါရဲ့ခေါင်းခုနှစ်စိတ်ခွဲပါစီလို့ချင်းစားတိုက်တာဒီပုံနာကအဲ့ဒါကို तू တစိမ့်စိမ့်တွေးပြီးတော့ तू အိတ်မပြောစိတ်ဆင်းရဲတယ်ပေါ့အဲ့ဒီလိုစိတ်ဆင်းရဲနေတော့မှပဲဦးဇင်းတို့နောက်လွန်ခဲ့တဲ့ခုနှစ်ဘဝမြောက်ကအမေတော်ခဲ့ဘူးတဲ့နတ်သမီးကသူ့စီကိုရောက်လာတယ်တဲ့ရောက်လာပြီးတော့จิตာအဖြစ်လို့ဒီလိုမျိုးအိတ်မပြောဖြစ်နေရတာတော့ဘလို့ခက်ခဲများရှိတော့အဲ့ဒါသူလည်းအိတ်မဲ့လို့လို့ဘာလို့လို့ပေါ့နော်နတ်သမီးကိုမြင်ရတယ်အဲ့ဒါနဲ့သူကလည်းပြောလိုက်တယ်ပေါ့ပုံနာတယောက်ကငါ့ကိုသူတောင်းတဲ့အစပြား900မရလို့ဥကောင်း80ခွဲပြီးတော့သေပါစေလို့ငါ့ကိုချိန်စားတိုက်တာငါတားကြောင့်စိတ်မချမ်းသာဘူးအဲ့လိုပြန်ပြောတဲ့အခါကျတော့နတ်သမီးကချက်သားတဲ့အဲ့ဒီပုံနာဟာလူလိန်ပုံနာဖြစ်တယ်။သူပြောတဲ့အတိုင်းဘာမှဖြစ်မှာမဟုတ်ဘူး။တကယ်ဆိုလို့ရှိရင်အဲ့ဒီပုံနာဟာဥကောင်းဆိုတာဘာလဲသူမသိဘူး။ဥကောင်းကိုကွဲပြတ်သွားအောင်ဖြည့်ဆည်းပြင်နိုင်တဲ့တရားဘာလဲဆိုတာလည်းသူမသိဘူး။နော်ပညာပါတဲ့အထာပါတဲ့စကားလေးတွေပြောတာနော်။ဒါကပါဝတိဆရာကြီးရဲ့တပည့်တွေနဲ့တကွဒီပါဝတိဆရာကြီးကျွတ်တန်းဝင်ဖို့အတွက်နော်အကြောင်းတရားလေးတွေပန်လာတယ်လို့ဆိုရမှာပေါ့။နော်စောစောတုန်းကပုံနာကသူ့ကိုချိန်စားတိုက်လို့စိတ်ဆင်းရဲတရားတွေတွေ့ရတယ်ဆိုတာလေးကိုကြည့်ရင်တော့ဩကံမကောင်းလိုက်တာလို့ထင်เสียရှိတယ်။ ทำไมที่เจ้าเดียกูไปเชี่ยคันบีโร่ปุ๊บสามเจ้าตระหนี่มีสวาพยาดีกูตัวต่อบีโร่มีพี่จามาคุณนัทมีการเปลี่ยวไปเลยไอ้ที่บ่งน่ะอู้กองสุดาบาลเลยตุ้งตีหูอู้กองกูเช็ดเปลี่ยนไหนเนี่ยอู้กองกูคว้าเสียเปลี่ยนไหนเนี่ยยาสุดาบาลเลยไอ้นั่นเลยตุ้งตีหูโอ้ด่าเลยกูเปลี่ยวถึงแก่ส่วนไอ้ที่เจ้าเนี่ยไอ้ที่สิ่งก็ป้ามาเปลี่ยวเสียติดบีโร่ตามันเส้นละจีเจ้าเดียจังเต็มสิ่งวะเนาะเอ็ดลูกมีพี่น้องอะไรเด็กขนาดเราบ่าวดีเสียจีอ่ะไม่เลยเอ็ดลูกช่วยเด็กเขาตีด้วยละฮะเด็กอู่กงสุดาบ่าวพี่น้องเราอู่กงอู่พี่ชายไม่เดียสุดาบ่าวพี่น้องเราเด็กเขาตีด้วยละหรือไม่เลยเอ็ดลูกมีเราเลยเป็นนัดมีกันทุกคนพี่น้องเราเลยสักการะถ้าพี่แม่ดูเลยไม่ตีหูเลยฮะอู่กงสุดาบ่าวเลยงานเลยไม่ตีหูเลยอู่กองอุปเชชาเมตยาสุราบาลเลยนั่นแหละงามตีหูเลยถ้าพี่ไม่รู้ที่อู่กองสุเรตบ่าวะนั่นอู่กองอุปเชชาเรสุเรตบ่าวะอู่กองอุปเชชาเมตเล่นเนี่ยบ่เนาะไอ้รีตบ่าวะเดียร์รีบโลกะตรงบ้ามาที่ชาปุ่นบ่หนีเรตเป็นยูดานยังกูย่ารำมือเลยยาสุราพิจิตรคุณแม่จีจีดวงเจ้ามาตรีต้องได้ราศีเลยไอ้รีสิมยาจีก็รอตีเลยลูกอ๋อนั่นต้องมีอะไรกูเล่นอย่างเนี่ยไอ้รีมาบ่าวดีสิยาจีก็ยาสวาบยาสุเรตังกูจ้าละเนี่ยกูเวตุยสิเทมาจะดีมวยยันทานแล้วตรงลูกชาวจ้าเนาะตรงลูกชาวจ้าเลยสุดาสิ่งเรนี่เนี่ยตรงลูกชาวจ้าละมาโหเนาะทุลุชาญาจีพิจารณ์เลยโอ้พี่อาลูกเปลี่ยวไรต่ละอาลุงกูตีเดียร์สุอาลุงกูตีเดียร์ลูลูกเปลี่ยวไรต่ละแล้วพี่อาสุดาว่าเลยอาลุงกูตีเราพี่อาขอเราเนาะไอ้นั่นเนี่ยตุยสิเทมาตุลุชาญาดีข้าราชการบีร้องนั่นต้องมีการเจ้ากุยตัวอะไรมันนั่นต่างเลี้ยงตัวอีกไม่เจ้าร้องนะทีนี้อารมณ์ของบ้านเลี้ยงในที่บ้านเลี้ยงในเส้นนั้นเลยจะพาเส้นนั้นลงสู่เราอุกงสุริเดียอุกงอุปเชชาริเดียไอ้ที่พยายามสุริปกุถ้าเรื่องตุลุชาญาเลี้ยบีร้องเส้นนั้นเลยแต่มันนั่นเลี้ยงมีสุริที่เป็นยี่ดีกับตัวกูนะชาญาญาบุชาวสีลาเรียกข้าจะรู้สิอาจิวไม่เรียกก้าวมามัวอีเบียวยลาเราเสียใจดีรู้ดีเจ้าไม่ยังกับเจ้าตระหนี่พี่เด็กนั่นมีที่เจ้าเนี่ยเล็ดด้วยอะไรทำยังสวาบีก็ป่วยในเรื่องลูกชายอะไรถ้าจำเต็นท์เราตั้วบีดอมยังสวาบีอะไรอยู่ปู่สาดีตั้วบีดอมมีจีจ้างาก็ต้องเด็ดเดียนเนี่ยเสียชีวิตพี่เด็กด้วยเจ้ายังสวาบีอะไรอยู่เชิงกับพูดด้วยมันสวาไหนหนอกูไอ้ที่มาตั้งอาเซียนเขาหน้ากันทีเดียวเดียร์ทำยังสวาบีอะไรอยู่ยาวตั้วบีสูงเลยสิเดี๋ยวดูเดี๋ยวมีอะไรกูจะบีรอดเดี๋ยวฉันนั่นเองมันนี่จ้ารู้มางาดีกูพยายามบีรอดไปจุกามาตุลตีเดี๋ยวเดี๋ยวกูพยายามบีรอดเจ้าจ้ามาโมฟูลูกมามากันกันตุตีตาจ้ามุลูกตุยเอตุเอจินโตเร่เดี๋ยวเอจิตยาวชีแล้วก็เป็นกี้ยาแล้วไอ้เป็นกี้ยาลูเลงของเราตุขอบีรอดน่าขอตุลูเบียวเลยมาดูแม่ก็ร้องไอ้ตุเอจิมเสด็จด้วยจังถึงเกิดรู้ด่าเมื่อตีเดี๋ยวเดี๋ยวกูเนาะง่ากูลาบีรบเจ้าเมื่อสิ่งลงก้าวเมถ้าจำมุลุเดียรุเดียมยากูยาบีสิ่งง่ากูเพี้ยมท่าบ้านเนี่ยลาบีรบเจ้าเลยบ่าวเอ็ดรู้ตุ้มมาเสียเลยฮู้ดีเอ็ดรำยาสวาพี่เนี่ยตุยร้องเจเนบุกุริการอตุลุมีนาบุญยาสวาพี่พี่ไล่ด่านเนี่ยคนรู้ยันนามเสียใจเอ็ดรีเป็นกี้ยาลู่เลงการอยันนามไม่พี่เสียยาลู่รอยาเลยยันนามเสียตัวดีที่สงสุนที่ตุยามก็ตัวอู่น่าดูรอยาวไปอพุลุมยาวดาลงสุดาตุยสิกาตุยอุยโรติโอพี่อันลุยนี่โอ้สิมาเนมยาสวาพยานเนงายอุยโรฮะฟุมยองเวมยาชาวสิดีพี่อันลุยเราอยากมุลตุเตียรู้โอ้ทุกทีที่ยาวเมียแล้วเราจะโนดีเนี่ยมาเสียยี่อันพี่นาชีเรดัวจาวตุยเดเวดีโอมาโอ้พยานสุริพยานลุบโจรังเลเวลจุวาพยานหูดามาหูนั่นยาสวาพยาเลตะกะน้องพยาสุบีโรพยามหุเดปกุริกะเลมยาจิสีดีดาวอะไรพยาหุมหุพยาเสมเสสุดาวตียาอ๋อเตโนะหุยาวโลชีเอริกรมามยาสวาพยาเนตุยวิชุเรกามิโยมาสิเทกาเนบีโรปุษาริพยาตนาริเมียเปเตโนยาสิเทกาเมียเรปุษาโอดูกาหนุกาเนมีบีโรพีนามีสุโรมาอะไรพยาลุเตโนไม่ยังเอเด็กขาดมาแล้วเนาะไอ้ที่มามีสุอาภิยาคุเมียเมสิทธิ์เถระเมียเมพิจารณาเรื่องว่าเต็มไปละนะจันทุดูเยสียาจีฮะเป็นรูอนุเอชิดเลยจันทุดูเยสียาจีฮะคุอัตบลาวชีบเลยจันทุดูเยสียาจีมามหาปุรินาเลขนายาวจามีดูเยเลขนาตุมาบาร์ အမြတ်စွာဘုရားမှာတော့လက္ခဏာတော့ဘယ်လောက်ပါတယ်လို့ကြားဘူးလို့ဟဲ့32ပါးကြားဦးတယ်နော်အခုဘာပတိဆရာကြီးမှာယောက်ျားမြတ်တို့ရဲ့လက္ခဏာ3ပါးပါလေသူ့ရဲ့ရှားကနူးညံ့တယ်ကျဲပြန့်တယ်နော်နှစ်ဖူးကိုလှမ်းပြီးတော့အုပ်လို့ရတယ်အဲ့ဒီလက္ခဏာပါတယ်နော်ဒီမျက်မှောင်မျက်ခုံးမွေးနှစ်ခုရဲ့အလေတဲ့တဲ့မှာအုပ်နှလုံးမွှေးရှင်လည်းပါတယ်နော်ဆရာဆင်တို့ရဲ့နော်ပုရိသနမိတ်လို့အိမ်နဲ့ဖုံးထားတဲ့ပုရိသနမိတ်လည်းပါတယ်လို့ဆိုတယ်အဲ့ဒါဘာဝတိဆရာကြီးရဲ့ထူးခြားတဲ့လက္ခဏာ3ခုနော်အဲ့ဒါကိုလည်းပဲမြတ်စွာဘုရားကိုစိတ်နဲ့မေးခိုင်းတာခုဆရာကြီးကဘာလေးလုံနေတော့ဆရာကြီးမှတပည့်ပဲနှစ်ယောက်ရှိတော့အဲ့ဒါကိုမေးခိုင်းတာအဲ့လိုမျိုးအတိအကျသင်ပေးပြီးတော့မြတ်စွာဘုရားကြီးကိုလွတ်တာတပည့်တွေကိုလွတ်တဲ့အခါကျတော့အဲ့ဒီတပည့်တွေကလည်းပဲတေဝရင်ကျွတ်တန်းဝင်မဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်နော်ပါရမီအရှင်အမပုဂ္ဂိုလ်လူတွေဖြစ်တဲ့အတွက်ကြောင့်ဘုရားဆိုတာနဲ့သူတို့လည်းစိတ်ဝင်စားတယ်သွားကြတာပေါ့ယသေတွေနော်ယသေပေါင်း16,000ကျော်လို့ပြောရမှာပေါ့နော်အဲ့မြတ်စွာဘုရားဒီသွားတော့မြတ်စွာဘုရားရှိရာနောက်သာဝတိဇေတဝန်ကိုမှန်ပြီးတော့သူတို့သွားကြတာအဲ့ဒါဇေတဝန်အကြောင်းရောက်ပြီဆိုတော့မြတ်စွာဘုရားနဲ့မတွေ့ရဘူးဘာလို့မတွေ့ရတာတုံးဆိုတော့မြတ်စွာဘုရားကအဲ့ဒီယတိတွေရဲ့အိန္ဒိတွေမရင်ကျက်သေးတဲ့အတွက်ကြောင့်မို့လို့နောက်ရာဇဂျိုပြည်ပါတာနာလှိုင်ကူကနေစောင့်နေတဲ့ဇေတဝန်မှာတော့မြတ်စွာဘုရားကခြေတော်ရာကိုပဲချထားခဲ့တယ်ဘာလို့ခြေတော်ရာချထားတုံးဆိုတော့ဒီယတိတွေကနော်လောကီပညာတွေကိုတတ်တယ်ဒီခြေရာကိုကြည့်ပြီးတော့ဒါဟာဘယ်လိုပုံကိုလဲဆိုတာကိုသူတို့သိနိုင်မြင်နိုင်တဲ့ဉာဏ်ရှိတယ်အဲ့ဒါကြောင့်မလို့ဆက်ပြီးတော့လိုက်ခဲ့ဖို့အတွက်ခြေတော်ကချထားခဲ့တာအဲ့ဒီခြေတော်ကိုမြင်လာတဲ့ဒီယသိတွေကဩဒါသမာသမုဒ္ဒဘုရားအစ်စ်ပဲလို့မြတ်စွာဘုရားခြေတော်ရာဆက်လက္ခဏာတော်တွေကိုတွေ့အမြင်ရတဲ့အတွက်ကြောင့်သူတို့ကောင်းကောင်းဆုံးဖြတ်နိုင်တယ်ပေါ့အဲ့ဒါဟိုရောက်တဲ့အခါကျတော့ယသိပိဋကကလည်းအလွန်များတဲ့အတွက်ကြောင့်နော်တရားမင်းကတော့မန္တတေပါလေဖန်ဆင်းထားပေးတယ်လို့ဆိုလေသူ့ရဲ့ဘုံကံပေါ့နော်တာမြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့ပထမဦးဆုံးတပည့်ကြီးဖြစ်တဲ့အဇိတလူလင်ဆိုတာရှိတယ်နော်လူလင်လို့စာကရေးပေးမလို့အဲ့ဒီအချိန်မှာဒီတပည့်ကြီးတွေရဲ့အသက်ဟာ80ဝန်းကျင်ပုဂ္ဂိုလ်တွေကြီးပဲနော်80ကျော်တွေကြီးပဲနော်တကယ်ဘုရားကြီးကြီးတွေဖြစ်နေပြီပေါ့နော်အဲ့ဒီအဇိတလူလင်ကအရင်မေးတယ်ဘလို့မေးတော့ဆိုတော့သူ့ဆရာကြီးတင်ထားတဲ့အတိုင်းစိတ်နဲ့မေးတာပေါ့နော်ဆရာကြီးရဲ့မျိုးနွယ်ကဘာလဲအသက်ကဘယ်လောက်ရှိပြီလဲတပည့်တွေကဘယ်လောက်လဲမဟာပုရိသလက္ခဏာ3ပါးရှိတယ်အဲ့ဒါဘာတွေလဲစိတ်နဲ့မေးတာအဲ့ဒါအကုန်လုံးမြတ်စွာဘုရားကနှုတ်တော်ကမြတ်ပြီးတော့ဖြေပြတယ်အသက်က120ရှိပြီမျိုးနွယ်ကဘာဝတိလို့ခေါ်တယ်အလွန်ညံထိုင်တဲ့တပည့်900ကိုနော်ဘေးရင်ကျန်းကန်တွေကိုသင်ပေးနေတယ်ပြီးတော့သူ့ရဲ့ယောက်ျားမြတ်ရဲ့လက္ခဏာ3ပါးကိုလည်းမြတ်စွာဘုရားကဖြေပြတယ်တဘေးမှာရှိတဲ့ပေသက်တွေကအံ့ဩတာပေါ့နော်မေးတဲ့အမေကိုမကြားရဘူးဖြေတဲ့ဖြေကိုပဲကြားတယ်အဲ့တော့နှက်တွေကပဲမေးသလားဗြမာတွေကပဲမေးသလားနဂါးတွေကပဲမေးသလားဘယ်ပေသက်မင်းရောက်နေတယ်လဲတချို့ကြည့်ကြတာပေါ့ဒါပေမဲ့ယတိတွေကလွယ်လို့သူ့ဟာလည်းမြင်ရတာမရှိဘူးအဲ့ဒီလိုမျိုးဖြေလိုက်တော့မှယတိတွေရဲ့စိတ်ထဲမှာတန်တရားတွေအကုန်လုံးကင်းရှင်းပြီးတော့တဟတပင်ညုံမြတ်စွာဘုရားပဲလို့ယုံကြည်မှုကိုသူတို့ရတယ်ပေါ့နော်အဲ့ဒီယုံကြည်မှုကိုရပြီဆိုတော့မှနော်ဆရာကြီးမှားတဲ့အတိုင်းပု္ပ္ပာပြဿနာကိုအရင်မေးတယ်အဲ့ဒါအဇိတလူလင်ကခေါင်းဆောင်ပြီးတော့မေးတာပေါ့နော်ဘာကိုမေးမှာတော့ဥကောင်းဆိုတာဘာလဲဥကောင်းကိုဖြတ်ချမဲ့တရားဆိုတာဘာလဲဒါကနော်အခုဦးဇင်းတို့ကောင်းလို့ချက်ချပြီးတော့ပြောမဲ့အကြောင်းအရာလေးက3မျိုးလောက်တော့ရှိမယ်ပေါ့နော်အကျဉ်းပြင်းအကုန်လုံးကနော်ယောဂီတို့အထုံနေတဲ့နော်တရားဓမ္မနဲ့အဝန်ဝန်ကြီးဖြစ်တာတွေကြီးပဲဆက်ဆက်ပြီးတော့တွေးစရာအလွန်ကောင်းတဲ့အကြောင်းအရာတွေကြီးပဲလို့ဆိုရမှာဟုတ်လားမௌဒံမௌဒတိပါဏိသဘာဝတိပရိပုစ္ဆတိတံပြာကရောဟိဘဂဝါကင်္ခဝိနည်းနောဤတိတဲ့ပထမဂါထာလေးနဲ့မေးတယ်။နောက်အဓိပ္ပာယ်ကဘာပြောတော့မြတ်စွာဘုရားတဲ့တပည့်တော်တို့မေးပါလေတပည့်တော်တို့ရဲ့ယုံမှားတန်လျာကိုဖေဖြောင်းပေးတော်မူပါ။ဘာမေးလဲဆိုတော့မௌဒံမௌဒတိပါဏိသဘာဝတိပရိပုစ္ဆတိဘာဝတိဆရာကြီးကမေးလိုက်ပါလေမௌဒံဥကောင်းဆိုတဲ့တရားဘာလဲမௌဒတိပါဏိသအဲ့ဒီဥကောင်းကိုပြတ်ကျစေနိုင်အောင်ဖြတ်ချနိုင်တဲ့တရားဆိုတာဘာလဲအဲ့ဒါကိုအရှင်ဘုရားဖြေပါ။နောက်ကောင်းဆိုတာဘာလဲကောင်းကိုဖြတ်ချမဲ့တရားဆိုတာဘာလဲ။အဲ့တော့မြတ်စွာဘုရားကဘလို့ဖြေတော့အဝိဇ္ဇာမௌဒတိဇာနာတိဝိဇ္ဇာမௌဒတိပါတိနိတတ္တတတိသမာဓိဟိသန္ဓဝိရိယေနတံယုတာဥကောင်းဆိုတာဘာကိုပြောတာလဲဆိုရင်အဝိဇ္ဇာကိုပြောတာ။နော်အဝိဇ္ဇာမௌဒတိ ဇာနာတိတော့မတိမှုအဝိဇ္ဇာသစ္စာလေးပါအမှန်တရားပေါ်မတိတဲ့အဝိဇ္ဇာတော့ဘဝခန္ဓာဟာရှင်ရဲတယ်လို့မတိဘူးဒါအဝိဇ္ဇာပဲလူချင်းမမောချင်းသည်ဖြစ်ချင်းရခြင်းချင်းသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းတရားဖြစ်တယ်လို့မသိဘူးဒါအဝိဇ္ဇာပဲနော်ဒုက္ခချုပ်ခြင်းသည်လောဘချုပ်ခြင်းသည်ဒုက္ခချုပ်ခြင်းဖြစ်တယ်လို့မသိဘူးဒါပါလေဝိဇ္ဇာပဲသမာဓိဋ္ဌိအမြင်မှန်ကောင်းဆောင်တဲ့မဂ်ကင်၈ပါးကိုပွားများမှသာလေဒုက္ခချုပ်ခြင်းရကိုဆက်ရောက်မယ်ဆိုတဲ့ဒီအမှန်တရားကိုလည်းမသိဘူးဒါပါလေဝိဇ္ဇာသစ္စာ၄ပါးကိုမသိတာနော်အခြေခံကြတဲ့ဒီလိုအကြောင်းအရာမျိုးလေးတွေကိုကြွန့်ကျင်အောင်မှတ်သားထားနိုင်ရမယ်နော်ဝါခန္ဓာရဲ့ဖြစ်ပေါ်နေတဲ့အနေအထားတွေဟာကောင်းတာတစ်ခွဲမှမရှိဘူးဆိုတဲ့အမြင်မှန်ကိုကိုယ်တိုင်ဉာဏ်ပညာဖြင့်ထွန်းပေါက်ပြီးတော့မသိသေးတော့လည်းပဲသင်ညာအနေနဲ့တော့မြင်မှဆိုမှတ်သားနိုင်ရမယ်ဟုတ်လားဝါခန္ဓာဟာအကောင်းမွန်သဘောမဟုတ်ဘူးဖြစ်နေတာတွေအကုန်လုံးဟာကောင်းမွန်တဲ့သဘောပါမဟုတ်ဘူးဘာလဲဒုက္ခသစ္စာပေါ့နော်အဲ့ဒါကိုမသိဘူးဆိုရင်ဘာလို့ခေါ်မလို့အဝိဇ္ဇာဟုတ်လားအဲ့ဒီအဝိဇ္ဇာဆိုတဲ့တရားဟာတန်တရားရဲ့ဥကောင်းတရားပဲတဲ့တတ္တဝါတွေရဲ့ဥကောင်းနဲ့တူတဲ့တရားဒီနေမှာဥကောင်းဆိုတာဘာပြောတာတော့ဘယ်လိုလုပ်ပြီးတော့ဥမာပေးလိုက်တာတော့နော်တတ္တဝါတူတယောက်တိရစ္ဆာန်ပဲဖြစ်ဖြစ်လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဥကောင်းဟာအဓိကအကြဆုံးအင်္ဂါအစိပ်ပိုင်ပဲကောင်းတာဖြတ်ချလိုက်မယ်ဆိုလို့ရှိရင်တော့ရှင်သန်ဖို့အတွက်လားလားမရှိတော့ဘူးသေချာပေါက်တင်မှာပဲဘာမှလုပ်လို့မရတော့ဘူးကောင်းရှိနေခြင်းဟာရှင်သန်ခြင်းအတွက်အဓိကကြတဲ့အင်္ဂါအစိပ်ပိုင်းရှိနေခြင်းပဲပေါ့ဟုတ်လားဒါကြောင့်ကောင်းဟာရှင်သန်မှုအတွက်အဓိကကြတဲ့အင်္ဂါအစိပ်ပိုင်းပေါ့လူဒီနေမှာရှင်သန်နေရဲဆိုတာကတဘွားလေးရှင်သန်နေတာကိုပြောတာမဟုတ်ဘူးနောက်တဘွားပြီးတဘွားတဘွားပြီးတဘွားဆက်ဖြစ်နေရတဲ့ဒီတန်ဆရာဆက်ကြီးလက်ပတ်နေတဲ့အနေအထားတစ်ခုလုံးကိုခြုံငုံပြီးတော့ရှင်သန်တယ်လို့ပြောတာအဲ့ဒီတန်တရားမှာအဆက်မပြတ်ဆက်ပြီးတော့ဖြစ်နေရတယ်ဆိုတာဒီအဝိဇ္ဇာတည်းဟုသောဥကောင်းကြီးရှိနေလို့အဲ့ဒုက္ခဆက်ကြီးကဆက်ပြီးတော့လဲပတ်နေတာဟုတ်လားအဝိဇ္ဇာဆိုတဲ့ဥကောင်းဟာနော်ဒုက္ခဆက်ကြီးလဲပတ်ဖို့အတွက်အဓိကကြတဲ့အင်္ဂါအစိပ်ပိုင်ပဲနော်ဒါကြောင့်အဝိဇ္ဇာကိုခေါင်းနဲ့တူတယ်လို့ပြောတာနော်အဓိကအကြဆုံးပဲနော်ဒုက္ခတွေဆက်ဖြစ်နေတဲ့ကိစ္စမှာအဝိဇ္ဇာသည်အဓိကအကြဆုံးပဲနော်မတိမှုဆိုတာရှိနေရင်တေချာပေါက်ဆွဲလမ်းမှုမမောမှုလိုချင်မှုရချင်မှုဆိုတဲ့တဏှာလောဘကနောက်ကပါပြီးသားပဲဟုတ်လားဒုက္ခလို့မတိဘူးဆိုရင်တော့ तू ကလိုချင်မှာပဲရချင်မှာပဲဖြစ်ချင်မှာပဲပျော်မွေ့မှာပဲလေဒုက္ခကိုဒုက္ခလို့အမှန်တိုင်းသိမယ်ဆိုရင်လိုချင်မှာဆိုလို့မလိုချင်ဘူးပေါ့အဲ့တော့လိုချင်တယ်ဆိုတဲ့သဘောတရားဘာလို့ဖြစ်တာတော့မသိလို့ဖြစ်တာမသိလို့လိုချင်တာအဲ့ဒီလိုချင်မှုဆိုတဲ့တဏှာလောဘသီးပင်နေနန္ဒီရာဂနော်ဆွဲမဲ့ခြင်းနှစ်သက်ခြင်းဒီလိုလည်းပဲမြတ်စွာဘုရားတုံးတယ်နော်နန္ဒီရာဂသဟဂတတတရတတဗိနန္ဒီနိဟုတ်လားပေါ်နောဘဝိကဘဝတေကိုတပံဖြစ်စေတတ်တယ်။နော်နှစ်သက်ချင်းဆွဲမဲ့ချင်းနဲ့အတူတကွဖြစ်တယ်။နော်ထုထုအာယုန်တွေမှာမက်မောရတဲ့ဆွဲလန်းတဲ့နှစ်သက်တဲ့သဘောလည်းရှိတယ်။တဘဝတွေဆက်ဖြစ်နေတယ်ဆိုတာဘာကြောင့်ဖြစ်တာလဲလို့မြင်အဲ့ဒီလောဘကြောင့်ဖြစ်တာ။ဒါနဲ့အဲ့ဒီလောဘကဘာကြောင့်ဖြစ်တာတော့ဆိုရင်ဒုက္ခလို့အမှန်မသိလို့အဲ့ဒီလောဘကဖြစ်တာ။အဲ့ဒီလောက်လေးအကြောင်းအကျိုးအကြံဉာဏ်၃ချက်လောက်တော့ဆက်တဲ့ရမယ်နော်။ဒုက္ခကိုမသိရင်လိုချင်မယ်လိုချင်ရင်ဘဝရမယ်ပေါ့နော်ရတဲ့ဘဝဟာဘာပဲဖြစ်နေလို့ဒုက္ခပဲဖြစ်နေတယ်ဒီဒုက္ခဒုက္ခလို့မသိပြန်ဘူးလိုချင်မြန်မယ်လိုချင်မြန်ရင်ထပ်ပြီးတော့ဒီဒုက္ခမျိုးထပ်ရမယ်ဒီနားလေးနဲ့ကလဲနေတယ်ဆိုတာကိုနားလဲဖို့လိုတယ်နော်ဒါပြင်ဒုက္ခဘာကြောင့်ဖြစ်လဲလို့မေးရင်ဒုက္ခမှမသိလို့ဒုက္ခဖြစ်ရတယ်လို့ဒီလိုပြောရင်ဘောမရဘူးလားဒုက္ခဘာလို့ဖြစ်တာတော့ဒုက္ခဖြစ်နေမှမသိလို့ဒုက္ခဖြစ်နေတာတကယ်လို့ဒါဒုက္ခဖြစ်နေမှသိလို့ရှိရင်ဒါရဲ့ပုံမှာလိုချင်မှုမမောမှုဖြစ်နိုင်မလားမဖြစ်နိုင်ဘူးเนาะလိုချင်မမောမှုမဖြစ်ဘူးဆိုရင်ဒီဒုက္ခတွေဆက်ဖြစ်စရာအကြောင်းရှိမလားမရှိဘူးဒါကြောင့်ဒီအဝိဇ္ဇာမတိမှုသည်ဒီမကောင်းတဲ့သဘာဝဒုက္ခတွေဆက်ဖြစ်နေခြင်းရဲ့အဓိကအကြံဆုံးအင်္ဂါအစိပ်ပိုင်းဖြစ်တဲ့အတွက်ကြောင့်ဥကောင်းနဲ့တူတယ်လို့ပြောတာဟုတ်လားနားလည်မယ်ထင်ပါတယ်เนาะဒါကြောင့်အဝိဇ္ဇာမုဒ္ဒတိဇာနာတိနော်သစ္စာ၄ချက်အမှန်တရားကိုမတိမမြင်တဲ့အဝိဇ္ဇာမောဟကိုဥကောင်းလို့သင်တိလိုက်ပါမှတ်လိုက်ပါတဲ့မြတ်စွာဘုရားကဟုတ်လားဒါနဲ့အဲ့ဒီအဝိဇ္ဇာတိဟုသောဥကောင်းကြီးကိုဖြတ်ချမယ်တရားကဘာလဲဝိဇ္ဇာမုဒ္ဒတိပါတိနေဝိဇ္ဇာတည်ခြင်းဆိုတဲ့ဉာဏ်ပညာနော်သစ္စာလေးပါးကိုတည်ခြင်းပေါ့နော်အထွဋ်အထိပ်ပြောရမယ်ဆိုရင်တဏှာဖြင့်တစ်ချက်လျှော့ပြောရမယ်ဆိုရင်ဘဝခန္ဓာရဲ့အနိစ္စဒုက္ခအနတ္တသဘောကိုတည်တာနော်အကြောင်းအကျိုးသဘောကိုတည်တာပုဂ္ဂိုလ်တတ္တဝမဟုတ်သဘောဝတရားတက်တက်ဖြစ်ပေါ်နေတာလို့တည်တာလည်းအစဉ်မျိုးရှိတယ်ပေါ့နော် အဲ့ဒီအမှန်တရားကိုသိခြင်းဆိုတဲ့ပညာအမောဟဒါကိုဘယ်လိုလို့ခေါ်လဲဝိဇ္ဇာလို့လည်းခေါ်သေးတယ်နော်ဝိဇ္ဇာဆိုတာမြေရှုံမိုးပြင်းနေတဲ့နော်လောကီဆိုင်ရာဝိဇ္ဇာမျိုးကိုဒီနေရာမှာရှင်ညွှန်းတာမဟုတ်ဘူးနော်ဝိဇ္ဇာဆိုတာကဘာပြောတာတော့အမှန်ကန်သိတာကိုဝိဇ္ဇာလို့ပြောတာဟုတ်လားအဲ့ဒီဝိဇ္ဇာဟာတဲ့မௌဒ္ဓတိပါတိနေမတိမှုအဝိဇ္ဇာတည်းဟုသောဥကောင်းကိုဖြတ်ချမဲ့တရားပဲတဲ့နော်ခေါင်းကိုဖြတ်ချလိုက်လို့ရှိရင်ပေကြပေါ့ဒုက္ခစက်ကြီးရက်သွားမယ်ပေါ့နော်ဒုက္ခစကြည်ရဲ့ချင်းလို့ရှိရင်ဝိဇ္ဇာဥကောင်ကိုဖြတ်ချနိုင်ရမယ်။အဲ့လို့ဆိုရင်ဝိဇ္ဇာတိဟုသောဥကောင်ကိုဖြတ်ချမဲ့တရားကဘာလဲ။ဝိဇ္ဇာဖြစ်နေတယ်။တိမှုပေါ့။အဲ့မှာစိတ်ဝင်စားစရာကောင်းတာကဒီဝိဇ္ဇာဆိုတဲ့အတိကအဝိဇ္ဇာဆိုတဲ့ဥကောင်ကိုဖြတ်တဲ့နေရာမှာသူတယောက်တည်းဖြတ်နိုင်မှာလားဆိုတော့မဟုတ်ဘူးတဲ့။သူ့မှာ၅မျိုးသောတရားတွေအချံအယံရှိနေတယ်။အချံအယံ၅မျိုးနဲ့သူပေါင်းပြီးတော့ဖြတ်မယ်။တိမှုဝိဇ္ဇာဟာသူကြီးတက်တဲ့အဝိဇ္ဇာကိုမဖြတ်နိုင်ဘူး။အချံအယံ၅မျိုးချံရံပြီးတော့မှသူဖြတ်မယ်ပေါ့နော်အဲ့ဒီအချံအယံ၅မျိုးကဘာတော့တတ္တသတိတမာတိဟိသန္တာဝိရိယေနသံယုတ္တဟုတ်လားတတ္တသတိတမာတိဟိသန္တာဝိရိယေနသံယုတ္တတတ္တဆိုတဲ့ယုံကြည်မှုအစစ်အမှန်သဘောဝတရားတွေကိုယုံကြည်ရအောင်နော်တတိဆိုတဲ့အခုယောဂီတို့အထုံနေတဲ့အမှန်အကန်အောက်မေ့အမှတ်ရနေမှုတတတတိပြီးတော့ဗါတော့တမာဒီဟိလေနော်တမာဒီဆိုတဲ့နော်ဒီအာယုံမှာထက်ပြီးတော့တိပြီးတော့နေနိုင်ခြင်းလို့ဆိုတဲ့တည်ငြိမ်မှုဟုတ်လားတတတတိတမာဒီဟိပြီးတော့ဗါတော့စန္ဒဝိရိယေနတယုတ္တစန္ဒဆိုတာကနော်မြင့်မြတ်တဲ့အလိုစန္ဒဒုက္ခငြိမ်းခြင်းတယ်ပေါ့တကယ်ငြိမ်းခြင်းတာပေါ့သဘောတန်တဲ့ကတကယ်လွတ်မြောက်ခြင်းတယ်ပေါ့အဲ့ဒီစန္ဒပြင်းထန်တဲ့စန္ဒဟုတ်လားပြီးတော့ဗါတော့အထုတ်မှုဝိရိယ၅မျိုးတတတတိတမာတိသန္နာဝိရိယအဲ့ဒီ၅မျိုး ਨੇ တန်ယုတာရှင်နေတဲ့ဝိဇ္ဇာအတိဉဏ်ပညာသည်အဝိဇ္ဇာမௌဒ္ဓတိပါတိနေဝိဇ္ဇာတိဟုသောဥကောင်းကိုဖြတ်ချလိုက်မယ်တဲ့အဲ့တော့ဒီတရား၅လုံးကိုလည်းစိတ်ဝင်စားဖို့လိုတယ်ဟုတ်လားအဲ့တော့ဦးဇင်းတို့နော်ဒေသနာထဲမှာတော့တတတတိတမာတိသန္နာဝိရိယလို့ဒီလိုလေးစဉ်တယ်ဩတကယ်တမ်းဦးဇင်းတို့သဘာဝကြကြနော်ဒေသနာရမှုဖဲနဲ့တဘာဝဆိုင်အောင်စင်မယ်ဆိုရင်တော့ဘယ်ကနေစအားမယ်ထင်တော့နော်ဆန္ဒတွေကစအားမယ်လို့ထင်တယ်နော်တကယ်ဒုက္ခငြိမ်းခြင်းသလားဟုတ်လားတကယ်ဒုက္ခငြိမ်းခြင်းသလားဦးသင်ကထင်တယ်နော်သူရောကိုရောဘဇူကိုဘဇူရောဖြစ်ဖြစ်ပေါ့လေဘာလို့နိဗ္ဗာန်မရသေးတာလဲလို့မေးရင်တကယ်မရခြင်းလို့မရတာအရခြင်းပါတယ်ဦးစင်းရယ်ဆိုရင်အရခြင်းတာကရလောက်အောင်ရခြင်းတဲ့စိတ်မပြင်းထန်ဘူးနော်ရကျင်တယ်ဆိုတာအစင်အမျိုးမျိုးရှိတာကိုဟုတ်လားတကယ်ရကျင်ရင်လုံးမှာပေါ့အရကျင်တယ်လို့ပြောနေတာဗဇက်ကတော့ပဲပြောနေတာပဲလေအရကျင်တာကတစ်မျိုးတကယ်ရအောင်လုပ်နေတာကတစ်မျိုးဟုတ်လားတကယ်ရအောင်ကဘာတွေလုပ်နေတာလဲများကြီးပဲအမျိုးအမည်တော့မှတတ်တတ်ပြီးတော့ပြောဖို့တောင်တိတ်ပြီးတော့မလွယ်ဘူးရကျင်နေတာလည်းအများကြီးပဲဟုတ်လားအဲတကယ်သာစွတ်စွတ်ဆိုက်ဆိုက်ဒါလို့လို့ဒီပြင်ဘာမှဖုတ်လေတဲ့ငပြည့်ရှိတယ်လို့ကိုမထင်ဘူးဓမ္မတာအဆိုတဲ့စန္ဒအဲ့လောက်ပြင်းထန်မဲ့ဆိုရင်ရှားမှာပေါ့နော်တတိသန္တာကလည်းပဲအလို့လျောက်တော့ဖြစ်မှာမဟုတ်ဘူးဟုတ်လားနောက်ဘဝခန္ဓာဟာဒုက္ခဖြစ်တယ်လို့သိဖို့မြင်ဖို့လည်းလိုတယ်နောက်ဒုက္ခချုပ်ငြိမ်းရနိဗ္ဗာန်ဆိုတာတကယ်ရှိတယ်လို့ဒါတွေကိုလည်းသိဖို့မြင်ဖို့လိုတယ်အဲ့တော့သန္တာလေးကိုအရင်ပြောကြည့်တယ်ပါဦးရှင်ကဟုတ်လားသိရင်ပါလာဦးမထင်တော့တတတရားပေါ့နော်နော်ယုံကြည်မှုဒီလုပ်ငန်းကိုတကယ်လုပ်လို့ရှိရင်ကိုရချင်တဲ့နိဗ္ဗာန်ကိုတကယ်ရမယ်လို့တကယ်ယုံကြည်သလားတကယ်ယုံကြည်သလားအကြီးကြီးရဲ့နော်အဲ့ဒီယုံကြည်မှုကလည်းတယောက်နဲ့တယောက်အတည်ရင်နဲ့တူနိုင်မလားအတူနိုင်ဘူးဟုတ်လားစန္ဒပြီးရင်တရားတရားကိုပြောခြင်းနဲ့အဲ့ဒီတရားတရားအထက်လာလို့ရှိရင်ဘာလာမလို့စူးစမ်းမှာပေါ့ဒီလိုဝရိယစူးစမ်းမယ်နော်စူးစမ်းပြီးဆိုတော့တကယ်လက်တွေ့မှာဘာရှိအောင်စူးစမ်းမှာသတိရှိအောင်စူးစမ်းရမှာဝရိယပြီးရင်သတိလာမယ်နော်ဝရိယနဲ့သတိကိုမိမိတဏ္ဍာမှာအမြဲတမ်းတည်အောင်စူးစမ်းမယ်ဆိုလို့ရှိရင်ဒီငြိမ်မှုဆိုတဲ့တမာတိမလာဘူးလားအေးတမာတိဖြစ်ပြီဆိုလို့ရှိရင်ပညာဟာတမာတိဟာပညာရဲ့အနည်းဆုံးအကြောင်းပဲလေ။အဲတကယ်တည်ငြိမ်ပြီဆိုလို့ရှိရင်မမကန်ကန်သိမယ်ပေါ့။စိတ်တကယ်ငြိမ်ပြီဆိုရင်တိလိုက်တာကိုသိမယ်ပေါ့။ဒါကြောင့်တမာတိတော့ဘိခွေဘိခုယထာဘုဒ္ဓံပဇာနာတိလို့ရသော်ပြဟောတာ။ဟုတ်လား။အဲ့လိုဆိုရင်ဦးဇင်းတို့အဝိဇ္ဇာဥကောင်းကိုဖြတ်ချမဲ့ပညာသည်သူကြီးတက်တက်ဖြတ်တာမဟုတ်ဘူး။သန္ဓာရဲ့တတ္တာရဲ့ဝရိယရဲ့တတိရဲ့တမာတိရဲ့ဒီတရား၅လုံးနဲ့ပေါင်းပြီးတော့ဖြတ်မှာ။ဟုတ်လား။တော့ဒီမိဘတို့ခုဒီအဖြစ်တစ်ခုတည်းကိုပဲဦးဇင်းတို့အကျဉ်းချက်ပြောနေမယ်ဆိုရင်လည်းအများကြီးပြောလို့တော့ကြားနိုင်တယ်နော်။ဒ ါပေမဲ့နောက်ထပ်ဆက်ပြီးတော့တည်တည်ကျင်တာတွေကရှိနေသေးတယ်ဟုတ်လားဆက်ပြီးတော့မေးတာလေးတစ်ခုကိုနည်းနည်းလေးကြော်လိုက်မယ်အဲဒီအဇိတလူလည်းမေးတဲ့မေးခွန်းကမဆုံးသေးဘူးနောက်ထပ်တစ်ခုသူမေးတယ်အဲ့ဒီမေးခွန်းလေးကဟောအရင်လေးနဲ့တည်းလို့ပြောရမယ်ပေါ့နောက်ပေးတဲ့ပေါင်းသူတို့ပေါင်းတို့စူးစမ်းအထောက်နေတဲ့ဒီလုပ်ငန်းရှင်နဲ့အလွန်မအောင်မွင်ခွင့်ကြရှိလာတယ်လို့လည်းဆိုရမယ်ဘယ်လိုမေးလဲဆိုတော့သဝတိတပ္ပတိသောတာသောတာနံဂိဏိဝရဏသောတာနံသဝရံပြုဟိကေနသောတာပိဋိယရေအဓိပ္ပာယ်ကဘာပြောတော့လဲဆောဗျာတဲ့ဒီလောကကြီးမှာနော်အလိုဆန္ဒဆိုတဲ့တဏှာတွေဟာရည်ရည်စီးနေတယ်လို့အမြဲတမ်းစီးနေပါလေတဲ့နော်မြစ်တွေစီးဆင်းနေတယ်အမြဲတမ်းစီးဆင်းနေတယ်မြစ်တွေမှာနားရလို့မရှိဘူးဟုတ်လားမြစ်ထဲမှာရည်ရည်အမြဲတမ်းစီးနေတယ်နော်အဲ့လိုပဲတတ္တဝါတွေရဲ့တန်တမ်းမှာအလိုဆန္ဒဆိုတဲ့ဒီတဏှာလောဘရည်ရာအမြဲတမ်းရှိရှင်းနေတယ်တဲ့သဝန္တိတပ္ပတိသောတာဟုတ်လားဒီခန္ဓာရဲ့ပုံမှာအမှန်ကမသိတဲ့အတွက်ကြောင့်အလိုဆန္ဒဆိုတဲ့ရည်ရင်တွေကအမြဲတမ်းရှိရှင်းနေတယ်တဲ့သောတာနံဂိဏိဝရဏအဲ့ဒီလိုအမြဲတမ်းရှိရှင်းနေတဲ့ဒီရည်ရင်ကိုဘာနဲ့တားမလဲတဲ့ကောင်းလိုက်တဲ့မေးခွန်းနော်ရှိရှင်းနေတဲ့တဏှာရည်ရင်ကိုဘာနဲ့တားမလဲတဲ့ဦးနဲ့မေးတာနော်ဒါဆက်ပြီးတော့သူကလေးနဲ့တဲ့သူ့ရဲ့အမြင်အခြေခံကိုလည်းအလေးနဲ့ရှိတယ်ဆိုတာသူမေးတဲ့ပုံစံကိုကြည်ကျင်အောင်ဖြင့်သိနိုင်တယ်။သောတာနံသဝရံပြုဟိကေနသောတာပိရိယရေသောတော်ကနိဝရဏတားတာကိုမေးတာအခုကအပြီးပိုင်းပိတ်ဆို့လိုက်တာကိုမေးတာအမြဲတမ်းစီးဆင်းနေတဲ့ဒီတဏှာလောဘဒိဋ္ဌောရည်ရင်ကိုဘာနဲ့တားမလဲတဲ့ဒါပထမမေးခွန်းဒုတိယမေးခွန်းကကေနသောတာပိရိယရေအဲ့ဒီအမြဲတမ်းစီးဆင်းနေတဲ့ဒီအရင်ကိုဘာနဲ့ပိတ်ဆို့မလဲတဲ့ဟောတားတာနဲ့ပိတ်တာနဲ့မတူဘူးနော်တားတာကယာယီသဘောဆန်ဟုတ်တယ်မဟုတ်လားပိတ်တာကထာဝရသဘောဆန်ဒါဥစဉ်နားလေလို့ပြောကြည့်အောင်နော်ဘာနဲ့တားမလဲဘာနဲ့ပိတ်မလဲတဲ့နော်ဒီမိကွန်းရဲ့ဖြေအလုံးသိချင်စရာကောင်းတယ်နော်အဲ့တော့မြတ်စွာဘုရားဘယ်လိုဖြေတော့ယာနိသောတာနိလောကသမိန်တတိတေသနိဝရဏသောတာနံသံဝရံပြုမိပညာရည်တိပိရိယရည်နော်အမြဲတမ်းစီးဆင်းနေတဲ့ဒီတဏှာလောဘဆိုတဲ့အလိုဆန္ဒတည်းဟူသောရည်ရည်ကြီးကိုတတိနဲ့တားပါတဲ့တတိတေသနိဝရဏတတိနဲ့တားရမယ်တဲ့အာယုရဲ့သဘောကိုအမှန်ကအောက်မိအမှတ်ရနေတဲ့သဘောလေးကိုတတိလို့နားလည်ပြီလားနော်အဲ့ဒီလိုအမှန်ရလိုက်တာနဲ့ကိုပဲအမှန်အကန်သားကိုတတိထားလိုက်တာနဲ့ကိုပဲအမြဲတမ်းစီးဆင်းနေတဲ့ရည်ရည်ကြီးကရက်တန့်သွားတယ်အဲ့ဒါကိုခံစားတတ်ဖို့လိုတယ်နော်တတိထားလိုက်တာနဲ့ရက်တန့်သွားတယ်ဘယ်လိုတားလိုက်တာတော့တတိကတားလိုက်တာပေါ့နော်တမ်းမြင်ပိတ်ဆို့မဲ့အရာကဘယ်အရာကပိတ်ဆို့မှာတုံးဆိုတော့နော်သောတာနံတမရံပြုမိပညာရည်တိပိရိယေမဲ့ပညာလို့ပြောကြပါဆိုလက်တွေ့ဟောဦးဇင်းတို့နော်အမြင့်မားဆုံးတားမြင့်တဲ့အရာကိုပြောရမယ်ဆိုရင်မဲ့ပညာလို့ပဲပြောရမယ်နော်အဝိပဒနာပညာကလည်းပဲပိတ်ဆို့နိုင်တယ်ပေါ့နော်သို့တော့တကယ်အပြီးအပိုင်နော်သူ့အရှင်နဲ့သူအပြီးအပိုင်ပိုင်ချားပြီးတော့ဟိုပိတ်ဆို့နိုင်တာကတော့နော်မဲ့ညာပူညာလို့ပဲဒီလိုပြောရမယ်ဟုတ်လားဒါကြောင့်တတိနဲ့တားရမယ်ပညာနဲ့ပိတ်ရမယ်ပေါ့ဒါဒီပညာနဲ့ပိတ်ရမယ်ဆိုတဲ့နေရာမှာအမြဲတမ်းစီးဆင်းနေတဲ့ရေကိုတတိနဲ့မှအရင်တားမထားဘူးဆိုလို့ရှိရင်ပိတ်ဖို့ဆိုတာလွယ်ပါမလားလွယ်ဘူးနော်မဆွေးရပါစို့ပြင်းတို့မြစ်ထဲကြောင်းထဲမှာတရားတွေပါတွေစောက်တာရှိတယ်ဆဲတွေပါတွေစောက်တာရှိတယ်နောက်တစ်ခုခုလုံးကျင်နေဆိုရင်အရင်တားရတာဟုတ်လားတားပြီးတော့မှအဲ့ဒီထဲမှာတီဆောင်မှုလောရတာဟုတ်တယ်မဟုတ်လားတိုင်တွေပါတွေချမယ်ဆိုလို့ရှိရင်စီစင်းနေတာကြီးတွေပဲလှုပ်လို့ရမယ်နော်နော်တိုင်လုံးပဲဣရိယအတပိုက်တော့ရေးမစီစင်းအောင်ပတ်လို့ထားဖို့လို့ပိုင်းချကန့်တတ်ထားဖို့တော့မလိုဘူးလားလိုတယ်တားပြီးတော့မှသာလဲပိတ်ဖို့ကြိုးစားရတာဟုတ်လားဒါကသဘာဝဖြစ်စဉ်လေးကိုတွေးမိတာကိုပြောပြတာနော်အခုလည်းပဲဦးဇင်းတို့ပြည့်တဲ့ဘောင်းတော်အောင်တို့ဒုက္ခရဲ့အဓိကရည်တော်မြစ်ဖြစ်တဲ့နော်အလိုဆန္ဒလိုဆိုတဲ့ဒီတဏှာလောဘရည်အရင်ကိုနော်တတိနဲ့တားရမယ်ပညာနဲ့ပိတ်ဆို့ရမယ်ဆိုတာကိုနော်ဒေသနာတော်ရနော်နားလည်ထားဖို့မလိုဘူးလားလိုတယ်နော်ဒီမေခွန်းရဲ့အဖြေလေးမကောင်းဘူးလားကောင်းတယ်နော်အဲ့တော့တတိထားတိုင်းတတိထားတိုင်းနော်စီးဆင်းနေတဲ့ရည်အရင်တွေဟာရက်တက်ရက်တန့်သွားတယ်ဆိုတာတော့သဘောပေါက်ရမယ်ဟုတ်လားအဲ့ဒီတတိကိုဆွဲမြက်သွားထားလို့တဖြည်းဖြည်းနဲ့ဘဝခန္ဓာရဲ့အကြောင်းကိုနားလေနားလေလာပြီ။ဩသူကဒီသဘောရှိတာပဲလို့နားလေမှုလေးတွေကတဖြည်းဖြည်းနဲ့အသာတက်လာပြီဆိုလို့ရှိရင်ဒီနေ့ဒီချိန်မှာအမြဲတမ်းစီးဆင်းနေတဲ့ဒီကိရိတာရည်အရင်တဏှာလောဘဆိုတဲ့ရည်အရင်ကိုနော်အပြီးအပိုင်နော်သူ့အရှင်းနဲ့သူအပိုင်းလိုက် အပြီးပိုင်းပိတ်ဆို့နိုင်တဲ့အနေထားကိုရောက်မသွားနိုင်ဘူးလားရောက်သွားနိုင်တယ်ဟုတ်လားပညာနဲ့အဲ့လိုအပြီးပိုင်းပိတ်ဆို့ခြင်းနဲ့ဆိုရင်တတိနဲ့အရင်တာနေဖို့မလိုဘူးလားလိုတယ်ကိုတကယ်ကြိုးစားမှာတတိထားမှုပေါ့နော်ဟုတ်လားအဲ့တော့ဦးဇင်းတို့ဒါကအစိတအလုပ်လည်းမေးတဲ့နော်မေးကွန်းတစ်ခုလို့ပြောကြပါစို့ဟုတ်လားနောက်ထပ်ဦးဇင်းတို့ဒီပါရယနာဝတ်ထဲကကောင်းထုတ်ချက်ကလေးချပြီးတော့ပြောခြင်းနဲ့အကြောင်းအရာတစ်ခုကဘာလဲဆိုတော့မောဟရာဇာလူလင်ရဲ့အမေးနဲ့အဖြေ ਉ အဲ့ဒါလည်းဦးဇင်းကတော်တော်ကြိုက်တယ်အဲ့ဒါလည်းပဲအခုယောဂီတို့စ조사အထုံနေတဲ့ဒီမြင့်မြင့်တဲ့လုပ်ငန်းစဉ်နဲ့เนาะအများကြီးဆက်ဆက်နေတယ်အများကြီးအဝင်ဝင်ကြဖြစ်နေတယ်ဘလို့မေးတော့ဒီမောဟရာဇာကเนาะသူကအနုမနာကြီးတဲ့ပုဂ္ဂိုလ်ဒီမောဟရာဇာကเนาะအစိတအလူလင်အကြီးဆုံးတပည့်ကြီးမေးပြီးတဲ့ဆိုတာ तू ကမေးမယ်လို့တာအမှန်က तू ကအစိတပြီးရင်ဝါစင်အတိုင်းဆိုရင်အသက်ရှင်အတိုင်းဆိုရင် तू မေးဖို့အလှမဟုတ်သေးဘူးဒါပေမဲ့ तू ကဘာဖြစ်ဖြစ်သိတယ်လို့ထင်နေတယ်အာမေးလိုက်လို့မြတ်စွာဘုရားဖြေလိုက်ရင်ငါဖြေဖြေချင်းဓက်ခနဲ့ငါသိမယ်လို့သူကသူအရင်အထင်ရောက်နေတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်ကြတော့ तू မှာအဲ့ဒီမန်ကြီးရှိနေတဲ့အတွက်ကြောင့်ကိုပဲအဲ့ဒီအချိန်မှာ तू ဟာတရားကိုသိဖို့အတွက်အရင်တည်းမဖြစ်ဘူးဒါပေမဲ့ तू အဲ့ဒါကို तू နားမလဲဘူးပေါ့နော် तू မေးဖို့ကြိုးစားတယ်အဲ့လိုမေးဖို့ကြိုးစားလိုက်တဲ့အခါကျတော့မြတ်စွာဘုရားကနေအောင်နဲ့ तू များတွေမေးပါစီအောင်ဟုတ်တားတယ်။နောက်စာရေးကရေးပြထားတော့ဘာလို့တားအောင်ဆိုအိန္ဒိမရှင်သေးလို့တားတယ်လို့ပြောတယ်။ဟုတ်လား။အိန္ဒိဆိုတာဘာတွေကိုပြောတာတော့တတ္တဝရိယတတိသမารိပညာဟုတ်လားတတ္တိန္ဒတိဝရိယန္ဒတိတတ္တိန္ဒတိသမารိန္ဒတိပညာန္ဒတိဟုတ်လားဗောဓိပိခိယတရားပြန်ပြီးတော့လေ့လာကြည့်နော်။အဲ့ဒီအိန္ဒိဒီမရှင်းကျက်သေးလို့မြတ်စွာဘုရားသူ့ကိုတားခဏနေရင်းကျက်မယ်ပေါ့။အဲ့တော့ဦးဇင်းကစဉ်းစားတာအော်ဒီအတိုင်းတားလေးတွင်မှာရင်းကျက်သွားတယ်ဆိုတာဘာလဲပေါ့။နေနေလေးစဉ်းစားမိတာလေးတခုကမန်ကိုကြောက်အောင်လှုပ်လိုက်လို့အိန္ဒိယကရင့်သွားတာဖြစ်မေးလို့ဒါဥစ္စမသူစဉ်းစားကြည့်တာပေါ့နော်သူမေးကလူချားတဲ့မေးတာကိုမြတ်စွာဘုရားမင်းမမေးနဲ့အိုးသူများမေးပါစေအုံးလို့ပြောရတာနည်းနည်းတော့မဖြစ်သွားမှာတော့မန်တော့ကြာရင်ကြာမှာပေါ့နော်အဲ့ဒီအချက်ကိုပဲဥစဉ်ကတော့ဟောတဘာဝကြာတယ်လို့ကိုယ်စိတ်ထဲမှာတွေးမိတာပေါ့နော်တားလိုက်တဲ့အခါကျတော့သူနည်းနည်းတော့မန်ကြာမယ်ပေါ့ဟုတ်လားအဲ့တော့နောက်တစ်ပါးတက်မေးပြီးရဲ့နောက်တစ်ထပ်မေးဖို့သူစူးစမ်းတယ်စူးစမ်းတိုင်းစူးစမ်းနိုင်တဲ့သူ့ကိုမြတ်စွာဘုရားမမေးနဲ့လို့ပဲပြောတယ်တပြင်းလူမေးပါစေ။အိုးတင့်အလဲမရောက်သေးဘူးဆိုတဲ့သဘောပေါ့အဲ့နောက်ဆုံးတယောက်ပဲကျန်တော့တယ်ဟောအဲ့ဒီကျန်တော့သူကဘယ်လိုစဉ်းစားလို့ဆိုတော့ငါအငယ်ဆုံးတော့ဖြစ်မခံနိုင်ဘူးတဲ့ဟောလားနောက်ဆုံးကျန်မှဒီတယောက်ပြီးရင်သူအငယ်ဆုံးဖြစ်တော့မှာလေဟုတ်လားကျန်တာတွေကယဟန်နေဖြစ်ကုန်ပြီဟုတ်လားသူကအဲ့နောက်ဆုံးမှမေးရရင်သူ့နောက်အငယ်ဆုံးဖြစ်တော့မှာအဲ့ဒီကျန်တော့မြတ်စွာဘုရားမတားအတားသမီးတွေအနေနဲ့ပြောလို့ဆိုတော့နှုတ်ညာသဘောဖြစ်တယ်သူ့အောင်တယောက်ပဲရှိတော့တယ်ဟုတ်လားအဲ့ဒါနဲ့မောဟရာဇာကမေးတာမြတ်စွာဘုရားသူမေးတယ်မေးကုန်ရတယ်အလုံးသဘောကျတယ်ကောင်းပါလေဟုတ်လားအေဝံဘိက္ခန္ဓာတတဝိအဋ္ဌိပညာနာအာဂမကတ္တလောကအဝခန္ဓာမေစုရာဇာနပတ္တိတဲ့ဟောစကားလေးကိုသူကလှလှပပလေးလဲခံသေးတယ်မြတ်စွာဘုရားတဲ့ဟောမြတ်စွာဘုရားအလွန်ကြည့်လို့မြင်လို့ကောင်းတယ်အမြတ်စွာဘုရားရဲ့မျက်နှာတော်မြတ်စွာဘုရားအနေထားနော်ကြည်ရတဲ့လူရဲ့စိတ်ထဲမှာအလွန်မှကြည်လင်စေတယ်လန်းဆန်းစေတယ်အလွန်မှမြင်လို့ကောင်းတယ်အဲ့ဒီလိုမြင်လို့ကောင်းတဲ့မြတ်စွာဘုရားရဲ့ဌာန်ကိုဘုရားတပည့်တော်တို့ဟာမေးခွန်းနေမေးလို့တဲ့အတွက်ကြောင့်ရောက်လာကြရတာပါတဲ့မသိတာတွေကိုမေးခြင်းလုံးလို့ရောက်လာကြတာပါတဲ့ဟုတ်လားအဲ့လိုလေးစကားခံပြီးမှပြောရအောင်နော်သူကကထံလောကအဝခန္ဓာမေစုရာဇာနပတ္တိလောကဟောဒီခန္ဓာဒီဟူသောလောကကြီးကိုကထံဘေကဲ့သို့အဝခန္ဓာတိမြင်ရှုမြင်သောပုဂ္ဂိုလ်ဟာမေစုရာသာတင့်မင်းဒီနတ်ပတ္တိမမြင်မဲရှိလိမ့်မလဲတဲ့။ဟောဒီလောကကြီးကိုဘလို့မြင်မဲဆိုရင်ဘလို့ရှုမြင်မဲဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုတင့်မင်းမမြင်မဲရှိမလဲတဲ့။ဆိုလိုတာကလောကကိုဘလို့နားလည်မှသိခြင်းတရားကလွတ်မလဲလို့မေးတာ။နော်ဒီတရားလေးကိုဦးဇင်းတို့နော်လောကကိုဘလို့ကြည့်မလဲဆိုတဲ့ခေါင်းစဉ်လေးနဲ့ဟောဘူးတယ်လို့ထင်တယ်။ဒါပေမဲ့အဲ့အခုအပုတ်တွေထဲမှာမပါဘူး။နော်ဘယ်တော့ကဘယ်ဟောပြီးတော့ဘယ်လိုလုပ်ပြီးတော့မှတ်တမ်းမတင်လိုက်လဲတော့မသိဘူးပေါ့နော်လောကကိုဘယ်လိုကြည့်မလဲဆိုတော့နော်ဒီနေ့မှာလောကဆိုတာဘာကိုပြောတာလဲဆိုတော့လောကဆိုတာဒီခန္ဓာကိုယ်ကြီးကိုပြောတာပါအဓိကကနော်လောက၃မျိုးရှိတယ်ဆိုတာပြည့်တော်ကြည့်သိပါတယ်နော်တတ္တလောကသင်္ခါရလောကဩကတလောကဟုတ်လားတတ္တဝါအနေနဲ့ပြောမယ်ဆိုလို့ရှိရင်တတ္တဝါတွေအားလုံးဟာတတ္တလောကတက္ကမတို့ဦးရှင်တို့ဒီပင်လေးလောကတစ်ခုစီပေါ့နော်ဩကတလောကဆိုတာတတ္တဝါတွေရဲ့တရားနေရာပေါ့တကယ်တမ်းရှိတာကတတ္တလောကလည်းတကယ်မရှိဘူးဩကတလောကလည်းတကယ်မရှိဘူးတကယ်ရှိတာကဘာလဲနောက်ဆုံးပြောမယ်သင်္ခါရလောကဟုတ်လား ဒီသင်္ခါရတရားတွေကိုပဲတတ္တဝါအနေနဲ့ကြည့်ပြီးတော့ပြောမယ်ဆိုရင်တတ္တလောကနေရာအနေနဲ့ကြည့်ပြောမယ်ဆိုရင်ဩကတလောကဟုတ်တယ်မဟုတ်လားဟေးအဲ့ဒါဦးဇင်းတို့ဒီလောကကိုနော်ဘယ်လိုရှုမြင်တဲ့ပုံကိုသိခြင်းတရားကသူ့ကိုမမြင်ပဲရှိမယ်လေလို့မေးတာနော်ခန္ဓာရဲ့အပေါ်မှာဘယ်လိုမှန်မှန်ကန်ကန်နားလေသဘောပေါက်တဲ့ပုံကိုနော်သိခြင်းတရားကမမြင်ပဲရှိမယ်လေလို့ပြောတာပို့ပြီးတော့ဖြောင်းအောင်စကားကိုပြောရမယ်ဆိုရင်ကိုကိုကိုဘလို့မြင်ရင်သိခြင်းတရားကလွတ်မလဲလို့မေးတာ။နော်ကိုကိုကိုအမျိုးမျိုးမြင်နေကြတာနော်။ဟုတ်တယ်မဟုတ်လား။ဘလို့တွေမြင်နေတော့ပြောဖို့တောင်ခက်တယ်နော်။ဘလို့တွေမြင်နေတော့မြင်ခြင်းတို့ကိုမြင်နေတာနော်။ဟုတ်လား။ပညာယပရိဟာနိနပတ္တလောကံတာရိဝကံနိဝိဋ္ဌနာမရူပသမိံဣဒံသစ္ဆန္တိမဉ္စတိ။အာပညာပရိဟိနသုတ်တန်ထဲမှာဒီကထာလေးပါတယ်။အလွန်သဘောကျတယ်။ပညာယပရိဟာနိနပတ္တလောကံတာရိဝကံတကယ်မှန်မှန်ကန်ကန်သိတဲ့အသိဉာဏ်ပညာဖြင့်ချွတ်တဲ့နေတဲ့ဟောဒီလောကကြီးကိုကြည်စမ်းပါတဲ့မြတ်စွာဘုရား။နော်အလုံးကိုမြင်တော်မူပြီးဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားတတ္တဝါတွေကိုကြည်လိုက်တဲ့အခါဘာမှဒီတတ္တဝါတွေမသိဘူးလို့မြတ်စွာဘုရားမြင်တယ်ဟုတ်လား။နော်ဒါကြောင့်စကားပြောတာမလို့ပြောတာတော့ပညာချွတ်တဲ့နေတဲ့လောကကြီးကိုကြည်စမ်းပါတဲ့ပညာချွတ်တဲ့နေတဲ့တတ္တဝါတွေကိုကြည်စမ်းပါပညာဆိုတာဒီနေ့ဘာကိုပြောတာတော့အမှန်သိတာကိုပြောတာနော်။တဲ့တယ်ပြောရင်ကိုယ်ခန္ဓာရဲ့အကြောင်းကိုအမှန်ကန်သိတဲ့သဘောကိုပညာလို့ပြောတာဟုတ်လား။ပညာယပိဟာနိနပတ္တလောကံတာရိဝကံနိဝိဋ္ဌံနာမရူပသမိံဣဒံသစ္ဆန္တိမညတိနာမရူပသမိံသူ့အကြောင်းသူ့အကျိုးဆက်ဆက်ပြီးတော့သူ့အသူဖြစ်ပေါ်နေတဲ့ဒီယုတ်ဒီနံဒီသဘာဝတရားတွေကိုပဲနိဝိဋ္ဌံမှားမှားယွင်ယွင်ထင်မြင်သုံးသပ်ပြီးတော့နော်ယုတ်နံကိုအမျိုးမျိုးထင်နေကြတာတကယ်ဖြစ်နေတာကယုတ်နဲ့နံပဲဖြစ်နေတာအဲ့ဒီယုတ်နဲ့နံကိုပဲအမျိုးမျိုးထင်နေတာဒီယုတ်နဲ့နံကိုပဲလှားတယ်လို့ထင်တယ်အိုတယ်လို့ထင်တယ်ရှစ်စရာလို့ထင်တယ်မုန်းစရာလို့ထင်တယ်အဓိပ္ပာယ်ရှိတယ်လို့ထင်တယ်အဓိပ္ပာယ်မရှိဘူးလို့ထင်တယ်ချမ်းသာတယ်လို့ထင်တယ်ဆင်းရဲတယ်လို့ထင်တယ်ကဲဘယ်တော့မှတောင်းဆုံးမှာမဟုတ်ယုံနံပေါ်မှာထင်နေတဲ့အထင်တွေကိုပြောမယ်ဆိုရင်ဟုတ်တယ်မဟုတ်လားနိဝိဋ္ဌံနာမရူပသမိနော်နာမ်ရုပ်ရဲ့အပေါ်မှာနော်မှန်မှန်ယွင်ယွင်ဆင်ရင်သုံးသပ်ပြီးတော့အမျိုးမျိုးထင်နေကြတယ်နောက်စကားလေးကိုပို့ကြိုက်တယ်နိဝိဋ္ဌံနာမရူပသမိဣဒံသစ္ဆန္တိမညတိတဲ့အဲ့ဒါလို့မှန်မှန်ယွင်နေထင်ပြီးတော့ငါအထင်ကမှမှန်တယ်သူများအထင်တွေကမှားတယ်လို့တော့ထပ်ထင်လိုက်သေးတယ်တဲ့ကဲနော်အမားပေါ်မှာဘာဖြစ်သွားလဲအမားထက်တယ်နော်ထင်းလီတာကိုကလည်းပါတော့အမားကြီးအဲ့ဒီအမားကြီးကိုမှဘလို့ထက်တင်တာလဲငါမှမှန်တာအတိပညာတွေအမားတွေလို့ထက်တင်နေတယ်ကဲအဲ့လိုလူတွေကြီးပဲနော်သူသူကိုဒါဥရင်တို့လည်းဒီတိုင်းပဲကိုအစကနဦးထင်းနေတဲ့အထင်းကိုအစနံရုပ်ရဲ့ပေါ်မှာအမြင်မှန်မပါဘူးနံရုပ်ကိုပဲအမျိုးမျိုးထင်တာနော်ဟုတ်တယ်မို့လားအဲ့ဒီအမျိုးမျိုးထင်တဲ့အထင်းကြီးကိုပဲနောက်ထပ်ဘလို့ထက်တင်တော့ငါမှမှန်တာငါမှငါထင်တဲ့အထင်ကမှမှန်တာဒီပြင်လူထင်တဲ့အထင်တွေတိတ်မှန်မှုလို့အဲ့လိုထင်နေတယ်ဟောတော်တော်တောင်ချွတ်ဖို့ခက်မယ်နော်နော်အဲ့တော့ဒီသေသနာလေးကတွေးကြည့်ရင်အရင်လေးနဲ့တလုံးရှင်နိုင်မလားနော်တကယ်စစ်မှန်တဲ့ဉာဏ်ပညာချွတ်တဲ့နေတဲ့ဒီတတ္တလောကကြီးကြီးတတ္တလောကကြီးကိုကြည်စမ်းပါထင်ရှားဖြစ်နေတဲ့နံရုပ်ကိုပဲအမျိုးမျိုးထင်ပြီးတော့အမျိုးမျိုးမှားပြီးတော့ကိုယ်ထင်တာမှန်တယ်လို့ထက်ပြီးတော့ထင်နေပြန်သေးတယ်တဲ့ဟုတ်လားအခုဒီမှာမြတ်စွာဘုရားကအမြတ်စွာဘုရားကိုဒီမောဟဒါသမေးတဲ့နော်ကိုယ်ခန္ဓာကိုယ်ဒီဟူသောလောကကြီးကိုနော်ဘလို့ရှုမြင်လို့ရှိရင်သိခြင်းကမမြင်မလဲလို့မေးတာအဲ့တော့ကိုယ့်ကိုယ်ကိုဘလို့မြင်နေကြလဲဘလို့ထင်နေကြလဲဆိုတာလေးကိုအရင်စဉ်းစားသင့်တယ်ဘလို့တွေထင်နေကြတော့ထင်နေတယ်လို့ထင်နေတာနော်အမှားတွေပဲထင်နေကြတာဟုတ်လားကိုတရားအထုတ်တယ်ဆိုတာအဲ့ဒီအထင်မှားတွေကိုတစတစနဲ့မလုပ်တာတော့နေပါတော့အောင်လုပ်တာနေတော့အောင်လုပ်တာပါတော့အောင်လုပ်တာနေပါဆိုတာလေးကအရင်အတိတ်ပဲရှိတယ်နော်နေနေတာပါလေများနေတာကိုနေအောင်လှုပ်တာပါတယ်ဆိုတာပါတော့ထူးနေတာကိုပါအောင်လှုပ်တာကိုကဘယ်လောက်ထူလို့ဘယ်လောက်များနေမှမသိဘူးနော်ဟုတ်လားဘယ်လောက်ထူလို့ဘယ်လောက်များနေမှမသိတဲ့အတွက်ကြောင့်နော်ဘယ်လောက်နေအောင်လှုပ်ရမှလည်းမသိဘူးဘယ်လောက်ပါအောင်လှုပ်ရမှမှမသိသေးဘူးဒါပေမဲ့နော်ရှေ့ဆက်ပြီးတော့ရှောင်းနေကြဖို့တော့မလိုဘူးလားရက်မနေဖို့လိုတယ်အထူးသဖြင့်နောက်ပြန်မလဲဖို့လိုတယ်နော်နှီးသည်ဖြစ်သည်မြန်သည်ဖြစ်သည်တည်းဤတော့သွားတာသွားနေတစ်ချိန်ချင်းကြာရင်တော့ဘာဖြစ်မှာတော့ရှောက်သွားမှာပေါ့ဟုတ်လားအဲ့တော့ဒီမှာမေးပြီနော်မောဟရာဇာကအဲ့ဆိုဗျာတဲ့ဒီခန္ဓာဒီဟူသောလောကကြီးကိုဘယ်လိုမြင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်သိခြင်းတရားကလွတ်မလဲတနည်းအားဖြင့်သိမင်းမမြင်မဲရှိမလဲတဲ့အဲ့တော့မြတ်စွာဘုရားဘယ်လိုဖြေတော့အဲ့ဒီဖြေကလည်းလေးနဲ့တင်နော်သုံးညတော်လောကအဝကတုမောဟရာဇာတရာတောအတ္တနုဒိဋ္ဌိဥဟိစ္စအိဝံမေစုတရောတိယဣဝံလောကအဝကန္တမေစုရာဇာနပတတိဂါထာတကားသာခွဲခေါ်တာပေါ့နော်၄ပါးဒါမကဘူးသူက၆ပါးဒါဖြစ်နေ။ဟမ်လေးပဲကဘာပြောလို့ဆိုတော့မောဟရတာချက်သားမောဟရတာသာတရာအခခသိန်းတတော်တတိရှိသည်ဖြစ်ပြီ လာပြီနော်ကိုကိုကိုနော်ဘယ်လိုမြင်ရင်တေမင်းကကိုကိုမမြင်မဲရှိမလဲဆိုတဲ့မိကွန်းရဲ့အဖြေကိုဘယ်ကစဖြေတော့အမြဲတမ်းသတိရှိပြီးတော့တဲ့အချိန်ကကြတဲ့စကလုံးကစလိုက်တာဟုတ်လားမောဃသာမောဃရာဇတတာတတော်တဲ့အမြဲတမ်းသတိရှိပြီးတော့နော်အတ္တနုဒိဋ္ဌိဥဟိဇထင်ရှားဖြစ်နေတဲ့ဒီယုတ်ဒီနံကိုပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့အတ္တဒိဋ္ဌိကိုဥဟိဇနော်ပယ်နှုတ်ပြီးတော့တဲ့နော်အတ္တဒိဋ္ဌိကိုပယ်နှုတ်ပြီးတော့အဲ့ပယ်နှုတ်ဆိုတဲ့စကားလေးလည်းဥစဉ်ကသဘောကျတယ်နော်သူကပါလဲနှုတ်ရမယ်ဆိုတော့ဘလို့ဖြစ်နေလို့နှုတ်ခိုင်းတာလို့အမြင့်တွင်နေလို့ပေါ့နော်စကြဝဠာဒီတဘောမှာရှိတဲ့ပစ္စည်းတွေကိုဖယ်လိုက်တန်းဆိုလို့အဲ့လောက်မလွယ်ဘူးနော်ပယ်တယ်ဆိုတော့ဒါတတ်ချလိုက်တွန့်ချလိုက်ရတယ်ပေါ့နော်နှုတ်တယ်ဆိုတာတော့အဲ့လိုရမလားမရဘူးအားဆိုင်ပြီးတော့ယုံကံပြီးတော့ဒါကိုဆွဲနှုတ်ရမယ်အနေထားရှိတယ်အမြင့်ကဘလောက်တွင်နေလဲဘလောက်များနေလဲဒါပေါ်မှာလည်းအများကြီးမူတည်မယ်ပေါ့ဟုတ်လားအဲ့တော့အတ္တဒိဋ္ဌိဆိုတာဘာပြောတာလဲပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့အထင်ပေါ့တကယ်တမ်းကသူ့အကြောင်းသူ့အကျိုးဆက်ဆက်ပြီးတော့သူ့အသူဖြစ်ပေါ်နေတဲ့သဘာဝတရားတွေပဲဟုတ်လားဖြစ်စရာအကြောင်းရှိရင်ဖြစ်တယ်ပြောနေကြမယ်နော်ဖြစ်စရာအကြောင်းရှိရင်တာမရစီမရဖြစ်တယ်ပြီးရင်လည်းပဲထိမရသိမရရောက်ွယ်သွားတယ်ဖြစ်စရာအကြောင်းတွေကရှိနေတော့ဒလဆက်ထထပြီးတော့ဖြစ်နေတာပဲအမြင်ဖြစ်နေတာဟုတ်လားအဲ့ဒီအမြင်ဖြစ်နေတဲ့သဘာဝတရားတွေကိုဘလို့ထင်တော့ငါလို့ထင်တယ်သူ့လို့ထင်တယ်ပုဂ္ဂိုလ်တတ္တဝါလို့ထင်တယ်အဲ့ဒီအထင်မှားကိုမလို့ခေါ်တော့အတ္တဒိဋ္ဌိပေါ့နော်အဲ့ဒါကိုမြတ်စွာဘုရားကနှုတ်ပြရမယ်တဲ့အတ္တနုဒိဋ္ဌိဥဝိဇ္ဇအတ္တဒိဋ္ဌိကိုနှုတ်ပြရမယ်အမြဲတမ်းသတိရှိပြီးတော့အတ္တဒိဋ္ဌိကိုနှုတ်ပြီးတော့ဟောနှစ်ချက်ရှိသွားပြီနော်ဘာဆက်လို့ရမလို့သုံညတောလောကအဝကတုခန္ဓာတည်းဟူသောလောကကြီးကိုသုံညတောတံပိုးမဲ့တဲ့အရာတွေလို့အဝကတုမြင်ရမယ်ဒါတတိယအချက်နော်အဓိကအုတ်ချက်စကလုံးသုံးလုံးကဒါပဲအမြဲတမ်းသတိရှိရမယ်ပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့အတ္တဒိဋ္ဌိကိုပယ်နှုတ်ရမယ်ဟုတ်လားပြီးရင်ကိုယ်ခန္ဓာတည်းဟူသောလောကကြီးဒီဖြစ်စဉ်ကြီးကိုတံပိုးမဲ့တဲ့အရာတွေလို့မှတ်မှန်ကန်ကမြင်ရမယ်တဲ့တုံညဆိုတာဘာတံပိုးမှမရှိတာကိုတုံညလို့ပြောတာပဲလေဟုတ်တယ်မို့လားနော်တုံညတော်လောကအောက်ကတုလောကကြီးကိုတုံညလို့မြင်ရမယ်လောကကြီးဆိုတာဘာကိုပြောတာတော့ကိုယ်ဝါကိုခန္ဓာကြီးကိုပြောတာနော်အဓိကကဟုတ်လားအဲ့တော့ဦးဇင်းတို့ပေးတဲ့ပေါင်းတူတော်ကတို့အဓိကကြတဲ့တော့ချက်ကြတဲ့စကလုံးသုံးလုံးရပြီနော်အမြဲတမ်းသတိရှိရမယ်ပုဂ္ဂိုလ်တတ္တဝါလို့တင်နေတဲ့အထင်မှားကိုပယ်နှုတ်ရမယ်ကိုယ်ခန္ဓာကြီးဟူသောဒီဘဝလောကကြီးကိုတံပိုးမဲ့တဲ့အရာလို့မြင်ရမယ်အဲ့ဒါဆိုလို့ရှိရင်ဧဝံမိစုတတော်တည်ရာတည်ခြင်းတရားကိုလွန်မြောက်သွားလိမ့်မယ်ဧဝံလောကအဝခန္ဓာမိစုရာဇာနပတ္တိတဲ့ဒီခန္ဓာကိုယ်ကြီးကိုအမြင်နဲ့အဲ့လိုကြည့်နေမယ်ဆိုလို့ရှိရင်အဲ့ဒီပုံကိုယ်ကိုသင်မင်းကသူ့ကိုမမြင်နိုင်ဘူးတဲ့ကိုကအမှန်ကိုမြင်နေမယ်ဆိုရင်သင်မင်းကကိုယ်မမြင်နိုင်ဘူးသင်မင်းမမြင်ဘူးဆိုတာသင်မင်းလွတ်တယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာဟုတ်လားအဲ့ဒီနေ့မှာသင်မင်းဆိုတာဘာကိုပြောတာတုံးဆိုတော့သင်မင်းဆိုတာနော်ပျက်စီးခြင်းကိုအဓိကပြောတာပါပဲနော်ဒီခန္ဓာ၅ပါးကိုပဲသင်မင်းလို့ခေါ်တာလည်းရှိတယ်ပေါ့နော်အဲ့ဒါဦးဇင်းတို့ပေးတဲ့ပေါင်းတူကောင်းတို့ဒီအဓိကကြားတဲ့သင်မင်းလွတ်တရားသုံးချက်ကိုနည်းနည်းလေးကိုလုံနေတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့နားလည်ကြည့်ရမယ်ဟုတ်လားနံပါတ်1တရားတော်အမြဲတမ်းသတိရှိရမယ်နံပါတ်2ပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့အထင်မှားကိုပယ်နှုတ်ရမယ်နံပါတ်3တံပိုးမဲ့တဲ့အရာလို့ခန္ဓာကိုယ်ကြီးရဲ့အကြောင်းကိုအမှန်ကန်သိပြီးတော့မြင်တတ်ရမယ်တဲ့နော်အဲ့ဒီနေ့မှာဒီစကားအသုံးလုံးနေမှာအစဉ်အတိုင်းသွားရမယ်ပေါ့နော်အဓိကအပါလဲလို့မြင်အမြဲတမ်းသတိရှိရမယ်ဆိုတဲ့အချက်ပဲ။ဘာပဲဖြစ်ဖြစ်သတိသာရှိနေမယ်ဆိုလို့ရှိရင်ဒါဟာသဘာဝတရားပဲ။ဒါဟာပုဂ္ဂိုလ်တတ္တဝါမဟုတ်ဘူးဆိုတဲ့အမြင်မှန်ကရားကိုရတယ်။ဆိုလိုတာကအတ္တဒိဋ္ဌိကိုပယ်နှုတ်ပြီးသားဖြစ်မယ်ပေါ့သတိရှိလို့ရှိရင်။အတ္တဖြစ်ဖြစ်နဲ့ပယ်နှုတ်ပြီးသားဖြစ်မယ်ပေါ့။အမှန်ကန်သိနေတဲ့အချိန်မှာပုဂ္ဂိုလ်တတ္တဝါဆိုတဲ့အထင်မှားမှုဟာမရှိဘူး။နော်သမုဒ္ဒေတာမဟာအဖြစ်မပယ်နှုတ်နိုင်သေးတော့။နော်တည်ငင်းကမဟာအဖြစ်တော့ပယ်နိုင်တဲ့အနေအထားမှာမရှိဘူးလား။ရှိတယ်နော်ယုံ난ကိုယုံ난မေလို့အမှန်တိုင်းမြင်နေတယ်ဆိုရင်ပုဂ္ဂိုလ်တတ္တဝါဆိုတဲ့အမြင်မှားကသူ့ဝင်စရာနေရာမရှိဘူးဟုတ်လားဒါကြောင့်အဓိကအကြတဲ့အဓိကကြတဲ့စကလုံးသုံးလုံးထဲမှာမှအဓိကအကြတဲ့ကအကြဆုံးကဘာလဲတရားတတော်လို့ဦးဇင်းထင်တယ်နော်သတိရှိရမယ်ဟုတ်လားသတိရှိရင်အတ္တဒိဋ္ဌိကိုဖယ်နိုင်မယ်တည်ငင်ကအဖြစ်ဖြစ်စီအနည်းဆုံးတော့ဖယ်နိုင်မယ်ဟုတ်လားအဲ့လိုသတိရှိနေမယ်ဆိုလို့ရှိရင်ဒါဟာပုဂ္ဂိုလ်တတ္တဝါသောမဟုတ်ဒါဟာသဘာဝတရားအတ္တသက်ဆိုတဲ့အမြင်နဲ့မကဘဲနဲ့ဆက်ပြီးတော့မြင်လာမယ်ဘလို့မြင်လာမလို့အာဘယ်သူဖန်ဆင်းထားတာမှမဟုတ်ဘူးအကြောင်းမဲ့ဖြစ်နေတာလည်းမဟုတ်ဘူး ကိုဉာဏ်ရှိတယ်ဒါကြောင့်ဒါဖြစ်သွားတာဒါကြောင့်ဒါဖြစ်သွားတာဆိုတာကိုမြင်နေရတယ်သိနေရတယ်အခုအတန်နေကြားတယ်ဘာလို့ကြားရတော့နာကောင်းလို့အတန်ရှိနေလို့ဖြစ်နေလို့ဟုတ်တယ်မဟုတ်လားအာယုန်နေလဲစိုက်နေလို့အာယုန်လည်းစိုက်လို့မရဘူးလေအတန်ကြီးကအကျယ်ကြီးဆိုတော့ဟုတ်တယ်မဟုတ်လားအဲ့ဒီအကြောင်းတရားတွေရှိတော့ရှိတဲ့အတွက်ကြောင့်ကြားတယ်ဆိုတာဖြစ်တာဒါဥမာပြောပြတော့နော်ကျင်တဲ့ဘယ်ဖြစ်ချင်းတရားမှအကြောင်းမဖြစ်တာမရှိဘူးအဲ့တော့တဘာဝတရားတွေလို့သိပြီးတဲ့နောက်မှာဩအကြောင်းအကျိုးတရားတွေလို့ဆက်ပြီးတော့သိတယ်။နောက်အကြောင်းမဖြစ်တာမဟုတ်ဘူး။ဟုတ်လား။အဲ့ဒီလိုအကြောင်းအကျိုးကိုသိပြီးရင်ဘာဆက်သိမယ်လို့ထင်လဲ။အနေအဆကို तू သိမယ်နော်။ဩဖြစ်စရာအကြောင်းရှိရင်ဖြစ်လာတယ်ဟဲ့တားမရစီးမရ။ဘယ်မှမတားနိုင်ဘူးနော်။ဘုရားတော်မတားနိုင်ဘူးနော်။ဟုတ်လား။ဖြစ်စရာအကြောင်းမရှိဘူးဆိုရင်လည်းဖြစ်အောင်ဘယ်မှမဖန်တီးနိုင်ဘူး။ဖန်တီးလို့ရတဲ့တဘာဝတွေမဟုတ်ဘူး။နော်ကိုဖန်တီးလို့ရတယ်ဆိုရင်မကောင်းတာဖြစ်စရာကိုအကြောင်းမရှိဘူး။ကောင်းတာတွေကြီးဖြစ်နေပဲ။ဟုတ်တယ်မဟုတ်လားဒါပေမဲ့လူတွေကကိုဖန်တီးလို့ရတယ်လို့ထင်နေကြတာနော်ဟုတ်လားတားဆီးလို့မရတယ်လို့ဖန်တီးလို့လည်းမရဖြစ်စရာအကြောင်းရှိရင်တားဆီးလို့မရပါဘူးဟုတ်လားဖြစ်စရာအကြောင်းမရှိဘူးဆိုရင်လည်းဖန်တီးလို့မရဖြစ်ပြီးပြီဆိုရင်ရောနေနေမလားမနေဘူးတောက်လျှောက်ပြောက်ွယ်သွားတယ်အဲ့ဒါကိုကဘယ်သူထိန်းနိုင်သိနိုင်မလဲဘယ်သူမှမထိန်းသိနိုင်ဘူးတတ္တဝရဲ့အလိုဆန္ဒကိုတစ်ချက်ကလေးမှငဲ့ကွက်တဲ့သဘောမရှိဘူး तू သွားတယ်ရှိတဲ့အတိုင်းသွားနေတာတဘာဝတရားဆိုတာဖြစ်เสียရှိတဲ့အတိုင်းဖြစ်နေတာဟုတ်တယ်မဟုတ်လားအဲ့ဒါကိုတိတိကျကျနားလေသဘောပေါက်လာတဲ့အခါမှာဩသဘောဝတရားတွေကတော့ရက်ဆက်တယ်လို့လည်းရှိတယ်ပေါ့ဒါကနားမလဲသေးတဲ့အချိန်မှာမြင်တဲ့အမြင်ပေါ့နော်ကိုကဖြစ်ချင်တာကတမျိုး तू ကဖြစ်ချလိုက်တာတမျိုးဖြစ်နေတော့ဩဘာမှလည်းကိုမတတ်နိုင်ဘူးဟုတ်လားတိချာနားထောင်တော့အဲ့ဒါလို့ကိုယ့်အလိုဆန္ဒကိုလည်းဘာမှမလိုက်ပါလားဟုတ်လားကိုယ်သဘောကိုယ်ဆန္ဒကိုလည်းဘာမှမငဲ့ကွက်ပါလားတော်တော်ဒီတိုင်းဖြစ်ပြီးတော့ဒီတိုင်းပဲပြီးဆုံးလိုက်။ဘာအဓိပ္ပာယ်ရှိသလဲ။ဒီတိုင်းပဲဖြစ်ပြီးတော့ဒီတိုင်းပဲပြီးလိုက်နေတယ်။ဖြစ်ခဲ့တာလေးပြန်စဉ်းစားကြည့်နော်။ဖြစ်တုန်းကတော့တိတ်အရေးပါတယ်အရေးကြီးတယ်ဟုတ်လားတယ်အမျိုးမျိုးလျှောက်ထင်းနေတာပြီးတော့လည်းဘာမှရှိတော့တာမဟုတ်။အခုဖြစ်နေတာလည်းပဲအဲ့ဒီတိုင်းသွားမှာပဲ။နောက်ဖြစ်လာမယ့်အရာတွေကလည်းအဲ့ဒီတိုင်းသွားမှာပဲ။ဟုတ်တယ်မဟုတ်လား။နော်ဒီသဘာဝတရားတွေရဲ့ဖြစ်ခြင်းကိုတကယ်သာသိနေအောင်သတိနဲ့ကြိုးစားမယ်ဆိုရင်ပုဂ္ဂိုလ်တ attva မဟုတ်ဘူးဆိုတာလည်းသိမယ်။အကြောင်းအကျိုးသဘောပဲဆိုတာလည်းသိမယ်။နော်ဖြစ်ချင်းပြချင်းသဘာဝတရားတွေပဲဆိုတာလေသိမယ်အဲ့ဒီဖြစ်ချင်းပြချင်းကိုသိပြီဆိုရင်ဩဒါတွေဟာကောင်းမွန်တဲ့သဘာဝတွေမဟုတ်ဘူးလို့လည်းသိမယ်ဟုတ်တယ်ခုပဲဖြစ်လာပြီးတော့ခုပဲမရှိတော့ဘူးဘယ်အချိန်ဘယ်အချိန်နေလို့ကောင်းတယ်လို့တကယ်တမ်းရေးရပြောမလဲစဉ်းစားရမရှိဘူးလားရှိတယ်နော်ပြီးတော့ကိုယ့်လိုဆန္ဒကိုလည်းတစ်ချက်ကလေးမှလိုက်တဲ့သဘောလည်းမရှိဘူးဟောသုံးချက်ရှိသွားပြီနော်အနေစာရဲ့ဒုက္ခရဲ့အနတ္တရဲ့ဟုတ်လားမတည်မြဲတဲ့သဘာဝမကောင်းမွန်တဲ့သဘာဝနော်ကိုယ့်အလိုကိုမလိုက်တဲ့သဘာဝဘယ်သူ့အလိုမှသူလိုက်တာမဟုတ် तू ကမလိုက်ဘူးလည်းမရှိဘူးလိုက်တယ်လည်းမရှိဘူး तू သွားတယ်ရရှိရဘူးဟောဆွနဲ့သွားနေတဲ့သဘောမျိုးနော်တမပေးထားတဲ့နိုင်တလုံးလို့ तू ကသူအရှိန်ရှိတဲ့လောက်ကြဲကြဲကြဲကြဲနဲ့သွားနေတဲ့သဘောမျိုးဘာမှ तू ငက်ွက်တဲ့သဘောမရှိဘူးသဘောပေါက်ရလားအဲ့ဒါပါခေါ်တော့အနတ္တနော်အနေစာဒုက္ခအနတ္တအဲ့ဒီ၃ချက်ကိုသိလို့ရှိရင်၃ညကိုသိတယ်လို့ဆိုရတယ်တဲ့ဒီနေ့မှာ၃ညဆိုတာပါလေ၃ညဆိုတာတန်ဖိုးမရှိတာကိုပြောတာတန်ဖိုးမရှိတာကိုပြောပြီးဆိုလို့ရှိရင်တန်ဖိုးဆိုတာကိုအရင်သိရမယ်နော်တန်ဖိုးဆိုတာပါလေတန်ဖိုးဆိုတာခိုင်မြဲတဲ့သဘောကောင်းမွန်တဲ့သဘောကိုယ့်အလိုဖြစ်တဲ့ကိုယ့်အလိုတိုင်းဖြစ်တဲ့သဘောကိုဒါတန်ဖိုးလို့ခေါ်တာဆိုကြပါစို့ဈေးလေးကိုပစ္စည်းတစ်ခုသွားဝယ်တယ်ဆိုကြပါစို့နော်ဒီပစ္စည်းကမင်းအိမ်ရောက်တာနဲ့တုံ့မရအောင်ပြက်သွားမှာတန်ဖိုးထားအောင်မလားဝယ်ခဲ့မလားမဆန်ပြီးပြီးတော့ဝယ်ခဲ့မလားအဲဝယ်မလို့အိမ်ရောက်ရင်ပြတ်မှာပဲလေဟုတ်လားဒီပစ္စည်းကိုမင်းယူခြင်းယူသွားအိမ်ရောက်တာနဲ့မင်းဒုက္ခပေးမှာဆိုရင်ကိုယူခဲ့ရဲမလားတန်ဖိုးမရှိဘူးလေဟုတ်လားဒီပစ္စည်းကတော့မင်းအလိုအတိုင်းလိုက်မှာမဟုတ်ဘူးမင်းဖြစ်ချင်တဲ့အတိုင်းဘာဖြစ်အောင်ဖြစ်မှာမဟုတ်ဘူးဆိုရင်ကိုယူခဲ့မလားယူခဲ့ဘူးအဲ့တော့တန်ဖိုးဆိုတာဘာလဲတန်ဖိုးဆိုတာနေဆသဘောဒုက္ခသဘောအတ္တသဘောဒါဟာတန်ဖိုးပဲနောက်တစ်ခုခုတန်ဖိုးရှိမရှိဆိုတာအဲ့ဒီသုံးချက်နဲ့တိုင်ရတယ်လို့ဆိုနိုင်တယ်တရားစဉ်းစားနော်အခုအရှင်ပြောတဲ့စကားလေးကိုတိကျစဉ်းစားနော်ဘာပဲဖြစ်ဖြစ်တန်ဖိုးရှိလားမရှိလားဆိုတာကိုဒီ၃ချက်နဲ့ပဲတိုင်ကြတာဟုတ်လားကိုယ်စိတ်တည်းမဲ့တန်ဖိုးရှိတယ်လို့ထင်ပြီးကျွင်ဒီ၃ချက်အထိုက်အလျောက်ရှိတယ်လို့ထင်နေလို့ဘယ်လောက်ခိုင်မလဲဘယ်လောက်ငါ့ကိုစိတ်ချမ်းသာစီမလဲနော်ငါ့အလိုတိုင်းဘယ်လောက်ဖြစ်မလဲအဲ့ဒါဒီမြန်မြန်ဖြစ်ပြီးကျွင်တန်ဖိုးမထားဘူးလားထားတယ်နော်ငါ့အလိုဘာမှမလိုက်ဘူးငါဖြစ်ချင်တာကိုသူဘာမှကိုလုံးမပေးဘူးကျွင်တန်ဖိုးထားမလားနော်ကိုယ်ဒုက္ခပေးမဲ့အရာဆိုတော့တန်ဖိုးထားမလားနော်မခိုင်မြဲတဲ့အရာရှင်ကိုတန်ဖိုးထားမလားမထားဘူးနော်အဲ့လိုဆိုရင်ဦးဇင်းတို့ပေးတဲ့ပုံစံတော်ပေါင်းတို့ အနိစ္စဆိုတာကိုသိလို့ရှိရင်အနိစ္စဆိုတဲ့တန်ဖိုးစိတ်သုံးနေတာကိုနားလည်တယ်။ဒုက္ခဆိုတာကိုသိလို့ရှိရင်ဒုက္ခဆိုတဲ့တန်ဖိုးစိတ်သုံးနေတာကိုသိနိုင်တယ်။အနတ္တဆိုတာကိုသိရင်အတ္တဆိုတဲ့တန်ဖိုးကြီးစိတ်သုံးနေတာကိုသိနိုင်တယ်။ဒါကြောင့်အနိစ္စဒုက္ခအနတ္တကိုသိခြင်းသည်အနိစ္စဒုက္ခအတ္တတွေစိတ်သုံးနေတယ်လို့သိတာနဲ့အတူတူပဲ။အဲ့ဒီအနိစ္စဒုက္ခအတ္တနော်ဒီအရာတွေစိတ်သုံးနေတာကိုပဲတုံညာလို့ပြောတာဟုတ်လားတည်မြဲတာလည်းမရှိဘူးကောင်းမွန်တာလည်းမရှိဘူးအလိုလိုက်တာလည်းမရှိဘူးဒီသုံးချက်ပဲနော်တည်မြဲတာမရှိဘူးကောင်းမွန်တာမရှိဘူးအလိုလိုက်တာမရှိဘူးအဲ့ဒါဆိုရင်ဒီပစ္စည်းဒီအရာဘာလို့ခေါ်တော့တုံညာဘာတန်ဖို့မှမရှိဘူးဟုတ်လားအဲ့တော့လောကကြီးကိုကိုယ်ခန္ဓာကိုတုံညာလို့မြင်ရမယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားအနိစ္စဒုက္ခအနတ္တကိုမြင်ရမယ်လို့ပြောတာ ਨੇ အတူတူပဲနော်ဟုတ်လားဒါကြောင့်ဦးဇင်းတို့ဘေးတပေါင်းတတော်တို့သင်မင်းကကိုယ်မမြင်စေခြင်းဘူး။နော်သေခြင်းတရားကနေပြီးတော့လွတ်မြောက်သွားခြင်းလေဆိုလို့ရှိရင်နော်ကိုကြိုးစားမေးနောက်လုပ်ငန်းစဉ်၃ရက်ရှိရနော်နံပါတ်၁တရားတတော်အမြဲတမ်းသတိရှိရမယ်။နံပါတ်၂တာဟပုဂ္ဂိုလ်တတဝါသဘောတွေမဟုတ်ဘူးလို့အခြေခံဖြင့်သိပြီးတော့အတ္တဒိဋ္ဌိကိုပယ်နှုတ်ရမယ်။နံပါတ်၃ကန္တာဒီဟုသောဒီဖြစ်စဉ်ကြီးကိုနော်ဒီလောကကြီးကိုနော်၃ညတန်ဖိုးမဲ့တဲ့အရာလို့မြင်တဲ့ရမယ်ကြည့်တဲ့ရမယ်။ဟုတ်လားအဲ့ဒီသုံးချက်ထဲမှာနော်အခရာအကြဆုံးအဓိကအကြဆုံးနံပါတ်၁စပြီးတော့လှမ်းရမယ်ခြေလမ်းကပါလေတရားတော်နော်မြေရန်သတိရှိရမယ်ဟုတ်လားဒါကြောင့်သတိရှိနေအောင်ကြိုးစားခြင်းတည်ပင်လေသိမင်းလို့အောင်လုပ်နေတာလို့ဆိုနိုင်မလားဆိုနိုင်နေနော်ဒါကမစုမေးတာလို့မောဟရာဇာမေးတာနော်လွန်မာနာကြီးတဲ့ရဲ့ဟောလူလင်ပေါ့ဟုတ်လားအဲ့တော့သူလေးရဟန္တာဖြစ်တာပါပဲဒါပေမဲ့ပိင္ကြီးကလူလင်ကတော့စောစောကပြောတဲ့အတိုင်းနော်ဦးကြီးတော်ကြီးကိုအမှတ်ရနေတဲ့တွေ့ကြောင်းရဟန္တာမဖြစ်ဘူးဟုတ်လားအဲ့သူကပဲဒီဦးကြီးတော်ကြီးကိုသွားပြီးတော့တရားသွားဟောလို့ဦးကြီးတော်ကြီးလည်းနောက်အကျွတ်တရားတွေရတယ်ပေါ့နော်ပါဝရီဆရာကြီးလည်းအဲ့တော့ဒါကဦးရှင်တို့ပါရယနာသုတ်တန်ထဲမှာနောက်တွေ့ရတဲ့နောက်ယောဂီတို့အထုံနေတဲ့ဒီမြင့်မြင့်တဲ့လုပ်ငန်းရှင်တွေပတ်သက်ပြီးတော့ဆက်ဆက်ပြီးတော့တွေ့ကြကောင်းတဲ့အကြောင်းအရာလေးတွေကိုကောင်းထုတ်ချက်ကလေးချပြီးတော့ဦးရှင်တို့ပြောပြတာပါနော်သုတ်တန်ကြီးကတော့အလွန်ရှည်လျားပါတယ်ဟုတ်လားဒါကြောင့်ဦးရှင်တို့အချင်းလဲစိတ်အနေတွေဖြစ်တဲ့အတွက်ကြောင့်အဲ့ဒီကနေ့ပြောခဲ့တဲ့အကြောင်းအရာတွေအလုံးကိုအနှစ်ချုပ်ကြည့်မယ်နော်နော်ဥကောင်းဆိုတာပါလေဥကောင်းကိုဖြတ်ချတဲ့အရာဆိုတာပါလေတတိမေဝန်နော်ဥကောင်းဆိုတာအဝိဇ္ဇာနော်ခန္ဓာဆင်းရဲတယ်လို့မသိဘူးနော်အဓိကအချက်ကအဲ့ဒါပဲနော်ဘဝဟာဆင်းရဲတယ်ကောင်းမွန်တဲ့သဘောမဟုတ်ဘူးလို့မသိတာအဝိဇ္ဇာအဲ့ဒါဒုက္ခစကြီးလင်းပတ်ခြင်းရဲ့အဓိကအင်္ဂါအစိတ်အပိုင်းဥကောင်းပဲအဲ့ဒီအဝိဇ္ဇာဥကောင်းကိုဖြတ်ချခြင်းလဲဆိုရင်တတ္တာတတိတမာတိသန္ဓဝိရိယဆိုတဲ့တရားငါးလုံးနဲ့ရှင်တွဲနေတဲ့အတိဉာဏ်ပညာဆိုတဲ့ဝိဇ္ဇာကဖြတ်ချမယ်။ဟုတ်လား။ဒါကပထမတရားရဲ့အနှစ်ပေါ့နော်။နောက်ဒုတိယနော်အစီတန်လူလင်မေးတဲ့မေခွန်းလေးကောင်းတယ်နော်။အမြဲတမ်းစီစဉ်နေတဲ့အလိုဆန္ဒတည်းဟူသောတဏှာလောဘရည်အရင်။ဘာနဲ့တားမလဲဘာနဲ့ပိတ်မလဲ။ဟုတ်လား။ဘာနဲ့တားမလို့သတိနဲ့တားမယ်။ဘာနဲ့ပိတ်မလို့ပညာနဲ့ပိတ်မယ်နော်။မဲ့ပညာပုံပညာကတော့အထွတ်အထိပ်ပိတ်ဆို့နိုင်တဲ့အလုံးစုံပိတ်ဆို့နိုင်တဲ့အပြီးပိုင်းပိတ်ဆို့မယ်တရား။ဟုတ်လားအဲဒါကဦးဇင်းတို့ဒုတိယတရားရဲ့အနှစ်ပေါ့နော်တတိယမှာပြောတော့ဒီခန္ဓာဒီဟူသောလောကကြီးကိုဘယ်လိုမြင်လို့ရှိရင်သိခြင်းတရားကကိုယ်ကိုမမြင်ပဲရှိမလဲဟုတ်လားအဲဘယ်လိုမြင်ရမှာတော့နံပါတ်၁အမြဲတမ်းသတိရှိရမယ်နံပါတ်၂ပုဂ္ဂိုလ်တတ္တဝါလို့ထင်နေတဲ့အထင်မှားကိုပယ်နှုတ်နိုင်ရမယ်နံပါတ်၃ခန္ဓာဒီဟူသောလောကကြီးကိုတန်ဖိုးမဲ့တဲ့အရာလို့မှတ်မှတ်ကန်ကန်မြင်ရမယ်သုံးချက်နော်အဲ့ဒီသုံးချက်ထဲမှာမှပါဝရင်စပြီးတော့ရှင်းဥစွာလောက်ရမှာလေတတိဟုတ်လားတတိဌာမတတိရဲ့နောက်ဆက်တွဲလို့တောင်ဆိုနိုင်မယ်အတိအလိမ္မာဉာဏ်ပညာတွေကတဖြည်းဖြည်းနဲ့မြင့်မာလာမယ်ဟုတ်လားဒါကြောင့်ဘာပဲဖြစ်နေနေဘယ်လိုက်မှုမရှိဘဲနဲ့မမှန်ကန်ကန်သိနေအောင်ကြိုးစားဟုတ်လားထိုင်နေတုန်းမှသိလို့ရတာမဟုတ်ဘူးနော်ဈဉံသွားတုန်းကသိလို့မရဘူးလားရတယ်နော်အဲ့ဒီချိန်မှာပိုတောင်သိလို့ကောင်းမယ်အခြေလမ်းတွေရလှုပ်ရှားမှုကနာကိုရလှုပ်ရှားမှုခံစားမှုတွေ့ထိမှုအများကြီးသိနိုင်။နောက်ထိုင်နေရတာမှကြာလာရင်ဒုက္ခဝေဒနာတွေဖြစ်စီပြီးတော့နောက်မကြည်မလင်ဖြစ်တာတွေရှိခြင်းရှိနိုင်သေးတယ်။ဒါကြောင့်ဇင်းညံကိုအများကြီးတန်ဖိုးထားဖို့လိုတယ်ဟုတ်လား။အေးအဲ့ဒါကပါလေတတိယတရားရဲ့အနှစ်ပေါ့နော်။ဒါကြောင့်ဘိသဘောင်တတော်ကောင်းတို့သည်အဝိဇ္ဇာတိဟုသောဥပ္ပံကိုဖြတ်ချနိုင်ကြတဲ့နောက်အမြဲတမ်းစိစစ်နေတဲ့တဏှာလောဘတိဟုသောရည်ရင်ကြီးကိုတားဆီးပြီးတော့နောက်ဆုံးပိတ်ဆို့နိုင်ကြတဲ့ဟုတ်လား။နောက်ဆုံးမိမိခန္ဓာရဲ့အကြောင်းကိုအမှန်အကန်မြင်ပြီးတော့သိမင်းမမြင်အောင်တနည်းအားဖြင့်သိမင်းလွတ်အောင်အကျိုးစားအထုံနိုင်ရတဲ့သူတော်ကောင်းတွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ညဖိတ်တဲ့ဘောင်သူတော်ကောင်းတို့ကျိုးစားအထုံကြရသောဒါနာသီလတမာတိပညာ ကုသိုလ်ကောင်းမှုအဆုစုတို့ကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပုညံမြတ်နိဗ္ဗာန်ကိုလင်းမြန်ထောက်ချောင်းမြတ်မောက်ပြုရစေကုန်သောဟုပတ္တနာအောင်စုပြုကြကုန်ရသတည်း